ကရေ2000ခုနှစ်မေလ17ရက်ရန်ကုန်မြို့တံမွေမြို့နယ်နတ်ချောင်းရက်ကွယ်မဟာတန်တိဒုက္ခဗုဒ္ဓသာသနာ့ပြုကျောင်းတော်ကြီးအပြင်ဆင်ကျင်းပသည်အလုဒ္ဒယကဥထုံးလမောအလုဒ္ဒယိကမဒေါ်စန္ဒာမြတ်စိန်တို့၏ရန်ခံရှင်ပြုနာသအလုဒ္ဒမင်္ဂလာအထိတ်မှအဖြစ်ဒီသက်တရားတော်အနုမောဒနာတရားတော်အဖြစ်ဟောကြားအပ်တော်ယဟန်ဘာကြောင့်ပြုရတယ်တရားတော်ယဟန်ဘာကြောင့်ပြုရတယ်လို့အမည်ပေးထားတဲ့တရားတစ်ပုဒ်ကိုဒီနေ့ဒီသက်တရားအနုမောဒနာတရားအဖြစ်ဟောကြားနာကြားရအောင်မဟောမီမနမီမတရားပိုင်ရှင်ဖြစ်တော်မူသောတပ္ပိညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ဤအရဟံဂုံတော်ပေါ်များခြင်းဖြင့်ကျေးဇူးရှိခိုးပူဇော်ကြရအောင်အလုံးလေးလည်းချီတာပြီးတော့အိုက်ဆိုကြပါနှစ်ခေါက်တိုင်ပေးပါမယ်သုံးခေါက်ပေါ်ပြကြရမယ်အရဟံသီလတာကိစ္စတော်မူသောမြတ်စွာဘုရားအရဟံသီလတာကိစ္စတော်မူသောမြတ်စွာဘုရားအရဟံစိတ်ကြွယ်ရာရနိုင်ခြင်းမကောင်းမှုကိုပြုတော်မူသောမြတ်စွာဘုရားအရဟံစိတ်ကြွယ်ရာရနိုင်ပင်မကောင်းမှုကိုပြုတော်မူသောမြတ်စွာဘုရားအရဟံသူသောသူကိုခံယူတော်မူထိုက်သောမြတ်စွာဘုရားအရဟံသူသောသူကိုခံယူတော်မူထိုက်သောမြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပေါ်မြတ်ပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတာလေးကိုဆက်ထားပြီးတော့သက်တာတဲ့ဣရိယာပုံနဲ့ဆန္ဒစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားကောင်းစဉ်ကပါတယ်လေယဟံဘာကြောင့်ပြရတယ်ဒီနေ့အလုဒ္ဒယကဥသံဃမောကိုယ်တိုင်လည်းယဟန်ပြုထားတယ်။ဒီနေ့ရဲ့တန်ယရဏနဲ့သူယရဏများကိုလည်းအရှင်ပြုပေးထားတယ်။အဲဒီလိုအခိုက်အတန့်ယဟန်ပြုတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်အထင်အမြင်ယဟန်ပြုတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ဒီနေ့ဒါကြောင့်ယဟန်ပြုတယ်လေ။ဒါယဟန်ပြုရခြင်းရည်ရွယ်ချက်ကဘာလဲ။ယဟန်ဘဝအပေါ်မှာဘယ်လိုသဘောထားတယ်လဲ။အဲ့လိုအချင်းယဟန်ဘဝနဲ့ပတ်သက်တဲ့ခံယူချက်ကြီးရဲ့ချက်ဥတီချက်တိတိပင်ပင်ရှင်းရှင်းလင်းလင်းဖြစ်နေဖို့လိုအပ်ပါတယ်ယဟန်ဘာကြောင့်ပြရတယ်ဆိုတော့သဘောတရားဉာဏ်ထဲမှာရှင်းရှင်းရှားရှားတိတိပင်ပင်ဖြစ်နေမှသာလေဒီနေ့ခံယူထားတဲ့ယဟန်ဘဝကိုလေးလေးနက်နက်တိဆောက်ဖြစ်ပါတယ်ဒီနေ့ခံယူထားတဲ့ယဟန်ဘဝကိုလေးလေးနက်နက်တိဆောက်ဖြစ်မှလေရခဲ့တဲ့ယဟန်ဘဝရခဲ့တဲ့ရှင်ဘဝရကျူနေပါလိမ့်မယ်အဲ့ဒါမှလည်းမိမိလိုလားတောင်းကြတဲ့လောကီလောကုတ္တရာမိမိအကျိုးသူတစ်ပါးအကျိုးကောင်းကျိုးချမ်းသာဖြာဖြာတို့နဲ့ပြည့်စုံနိုင်ကြလိမ့်မယ်ဒါကြောင့်ယဟန်ပြုကြတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပေါ့အခိုက်အတန့်နဲ့ပြုပြီးအစဉ်အမြဲပဲပြုပြီးနောက်ပါကြောင့်ယဟန်ပြုကလေးဆိုတာအမြဲမရမယ်ဒေတာလိုထွက်လာတဲ့ဒီရဲ့ချက်ကိုလည်းပဲဥပ္ပိချက်ခိုင်ချက်တွေကိုလည်းပဲအနေနဲ့စိတ်ထဲမှာတမှုဆွဲသလိုနှလုံးသွင်းပြီးတော့သာရမယ်။ဒါလည်းလူမျိုးမျိုးစိတ်အထွေထွေလို့ဆိုတဲ့အတိုင်းဉာဏ်ဘာကြောင့်ပြုတယ်လဲလို့မေးလိုက်ရင်တော့ပုဂ္ဂိုလ်တဦးချင်းရဲ့ခံစားချက်အားလျော်စွာအတွေ့အကြုံအားလျော်စွာသံဝေဂဉာဏ်အားလျော်စွာဘဝအမြင်အားလျော်စွာဒီအတွက်အမျိုးမျိုးသကလုံးမျိုးမျိုးနဲ့ဝါကြအမျိုးမျိုးနဲ့စကားစုအမျိုးမျိုးနဲ့ထွက်ပေါ်လာနိုင်ကြပါပဲ။ဘလောက်ပဲသဘောတရားတွေညာညာတူရတရားစုပေါင်းလိုက်လို့ရှိရင်တော့နှစ်ချက်ပဲရှိတယ်။တိအတိဝနာမကုသလံဓမ္မအတိကိစ္ဆယံကုသိုလ်ရခြင်းလို့ယဟန်ပြုပါတယ်။နှစ်အတိဝနာမဥဒ္ဒရိမနုဿဓမ္မအလံမရိယဉာဏသတနာဝိသေတံတစ္ဆိကရိယံမေဖို့နိဗ္ဗာန်ရောက်ဖို့အတွက်ယဟန်ပြုပါတယ်။ယဟန်ပြုရခြင်းရည်ရွယ်ချက်နှစ်ချက်ရှိတယ်။တကုသိုလ်ရဖို့နှစ်မေဖို့ရဖို့အဲဒီရည်ရွယ်ချက်နှစ်ခုနဲ့ယဟန်ပြုကြတာပါပဲ အဲ့ဒါပထမဆုံးချက်ကုသိုလ်ရဖို့ယဟန်ပြုတယ်ဆိုတာကတော့စကလုံးပြင်းအောင်ပြောထားတာပါပဲပြည့်ပြည့်စုံစုံပြောမယ်ဆိုရင်တော့ကုသိုလ်တွေများများရဖို့ယဟန်ပြုတယ်လို့ပြောရမယ်ဦးဇင်းတို့ရဲ့ကျေးဇူးတော်ရှင်ဦးဇင်းတို့ရဲ့ဥပိ္ပဇေဆရာတော်ဒုတိယမြောက်မဟာကန္တယုံဆရာတော်ဆရာကြီးရဲ့လေးတန်နဲ့ပြောရမယ်ဆိုရင်တော့ကုသိုလ်တွေအများကြီးရဖို့အတွက်ယဟန်ပြုပါတယ်ဆရာတော်ကမကြကနာပြောနေရှိတယ်အဲ့လိုအများကြီးဆိုတာကိုပေါ်လွန်အောင်ပေါ့လေကလေးတွေမိဘတွေကိုသားအမေကိုပြောချင်တယ်ဟောအများကြီးချက်တယ်သာရခြင်းပြောတယ်လို့လေးပေါ့ကုသိုလ်တွေအများကြီးရခြင်းလို့ယဟန်ပြုပါတယ်လူဝတ်နဲ့လည်းကုသိုလ်ကတော့မရနိုင်ဘူးလားကျန်နေတာပါပဲကုသိုလ်ရခြင်းလို့ယဟန်ပြုတယ်ဆိုရင်လူဝတ်နဲ့လည်းပဲဒါနပြုကုသိုလ်ရတာပဲဒီကဆက်ပြီးကုသိုလ်ရတာပဲဥပုသေဆောင်ကုသိုလ်ရတာပဲသမထဘာဝနာဝိပဿနာဘာဝနာတွေပွားလေကုသိုလ်ရတာပါပဲဒါပေမဲ့ယဟန်ပြုလိုက်လို့ရှိရင်တော့ဒီဝိဇ္ဇံဘဝနဲ့ရနိုင်တဲ့ကုသိုလ်တရားတွေချက်အများကြီးရရှိနိုင်ပါတယ်။သမထဝိပဿနာဘာဝနာတွေပွားတာတို့ဆိုတာအသာထားလိုက်အောင်ပေါ့။ယဟန်ဘဝရှင်ဘဝရောက်ပြီဆိုရင်ကုသင်္ကန်လေးကုလျှော်တာကကုသိုလ်ရနေတယ်။ဒီဝိဇ္ဇံဘဝနဲ့ဆိုရင်ကုအဝတ်ကုလျှော်တယ်။လျှော်ရုံတက်တဲ့နေတော့ဘာကုသိုလ်မှမရပါဘူး။ကုဝတ်ထားတဲ့အဝတ်ကလေးဒီနေ့တွေဝေအငြိကြီးတွေဆွန့်ထင်းနေတဲ့ဝေလေးတန့်စင်သွားအောင်ဆိုပြီးတော့ဝတ်တာကိုယ်ဝေလှအောင်ကိုယ်ဝေသန့်အောင်ရှင်နေတာဘာကုသိုလ်မှမရဘူးဒါပေမဲ့လို့ဝေရှင်နေရင်လည်းဂုဏ်တော်လေးပွားရင်ရှင်မယ်မေတ္တာလေးပွားရင်ရှင်မယ်ရှင်နေတဲ့မူရလေးတွေမှာတတိပဌာန်းနည်းနဲ့ဝိပဿနာရှုမှတ်ပြီးတော့ရှင်မယ်ဆိုရင်တော့ကုသိုလ်ရနိုင်တာပေါ့စိတ်ကဘာဝနာတစ်ခုခုထည့်ပြီးတော့ရှင်မှလူကကိုယ်ဝေကိုရှင်တာကုသိုလ်ရတာရှင်သာမဏေများယဟန်တော်များကြတော့အဲ့ဒီလိုမဟုတ်ဘူးကိုယ်ဝတ်ထားတဲ့သင်္ကန်းချွေးတစုစုဒီတစ်ထပ်ထပ်နဲ့စေနေတဲ့ကိုယ်တန်ခမ်းလေးကိုတန့်စင်သွားအောင်ရှင်းနေတာကကရသဆိုင်ရဲ့ဝင်းကြီးတော်နဲ့ရသဆိုင်ပြည့်နေထားတဲ့စိတ်ကြံ့ချက်နဲ့အညီရှော်ဖို့မယ်ဆိုလို့ရှိရင်ဒါကိုယ်တန်ခမ်းကိုရှော်တာကိုကကုသိုလ်တွေရနေတယ်ဝင်းကြီးနဲ့ညီအောင်ရှော်တတ်ဖို့တော့လိုတာပေါ့ရသဆိုင်ကဒီလိုမရှော်နဲ့ဆန်းဒီလိုမရှော်ပဲရှောင်းဒီလိုရှော်ဆိုဒီလိုရှော်ပေါ့စွန်းစားလေးပဲဒီတိုင်းမှာပဲကိုယ့်အကောဘိုင်းစားလို့ထမင်းစားတာရဟန္တာမဏိကကျတော့ထမင်းစားတာကိုကစွန်းစားတာကိုကကုသိုလ်ရနေတယ်ရသဗျာသိညတ်ထားတဲ့သိခါဘုရင်နဲ့ညီအောင်စားမယ်ဆိုရင်ပေါ့လေသွန်လူကိုအကြည့်မလုံးရဘူးမလုံးရဘူးအင်တော်ရုံလေးပဲလုံးရတယ်ဒါဆိုသွန်လူကလေးကိုအနေတော်လေးပြင်လိုက်တယ်ဆိုရင်ပဲသိခါသိခါဘုလိုက်နိုင်ရရောက်နေတော့ကုလူကရနေပြန်ရောသင်ရည်ရှိဝင်နေနေအောင်မတော့ရဘူးပြီးတော့ကိုယ့်ဘာသာကိုအာကောင်ချက်လို့ဟင်းရီတောက်တာပဲရသဗျာပြင်ညတ်ထားတဲ့အချိန်ရှိဝင်နေရှိနေညီအောင်မတော့ခဲနဲ့အဲ့ဒါမင်းရောင်တတိယနဲ့ဆင်းပြီးတော့တောက်လိုက်မယ်ဆိုရင်ရသတဲ့ပြည့်နေတဲ့တိခါဘုတ်ကိုလိုက်နိုင်ရရောက်သွားတဲ့အတွက်ကြောင့်ကုသိုလ်ကရနေပြန်တယ်။ဒါတော့ရှင်ရဟန်းဘုရားဆိုတာကိုယ်ထမင်းကိုစားလဲကုသိုလ်ရနေတယ်၊ကိုယ်အဝတ်ကိုလျှော်လဲကုသိုလ်ရနေတယ်၊ကိုယ်ကျင်ကြီးကိုကျင်ငယ်စွန့်လဲပဲရသတဲ့ပြည့်နေတဲ့ဝိနည်းတိုင်းကျင်ကြီးကျင်ငယ်စွန့်မယ်ဆိုရင်ကျင်ကြီးစွန့်နိုင်ကျင်ငယ်စွန့်နိုင်ကုသိုလ်ရနေတယ်။ဘာဝနာတစ်ခုခုသိတဲ့မှာဘာမှမထုံမှန်းလဲပဲကုသိုလ်တွေကအချိန်တိုင်းရနေတာ။ဒါကြောင့်ကုသိုလ်ရအများကြီးလိုချင်လို့ယဟန်ကြည့်ပါတယ်ဆိုမှအဖြေအားမှန်မယ်ကုသိုလ်ရချင်လို့လို့ဆိုရင်လူဝင်နေတဲ့ကုသိုလ်ရတာလည်းဘာလို့ဝင်နေဦးမလဲဒီလိုဆရာကတက်လို့ရပါတယ်နောက်တနည်းအားဖြင့်လည်းပဲကုသိုလ်ရအများများရရင်လည်းမကောင်းကုသိုလ်ရဉာဏ်ဉာဏ်ရဖို့အတွက်လည်းယဟန်ကြည့်ရပါတယ်ကုသိုလ်ဆိုတဲ့နေရာမှာအရဟတမေလို့ခေါ်တဲ့ကုသိုလ်ထိရောက်မှကုသိုလ်လန်းဆုံးပါလေအရဟတမေကုသိုလ်ကိုမရသေးမဖြစ်ကုသိုလ်လည်းမဆုံးသေးဘူးအဆင့်အညံဆုံးကုသိုလ်မဖြစ်သေးဘူးဒါတော့အရဟတမေကုသိုလ်ရပြီဆိုရင်တော့လည်းပဲအရဟတမေရဲ့ဈာမေမှာအရဟတဖို့ဖြစ်ပြီးတော့ဉာဏ်နာဖြစ်သွားတာပါပဲအတင်ခရနိဗ္ဗာန်ကိုအပြီးတိုင်းမျက်မှောက်ပြုသွားတာပါပဲအဲ့တော့အဲ့ဒီအရဟတမေလို့ခေါ်တဲ့ကုသိုလ်စီကိုရိုးရိုးလေးပြီးမဟာကုသိုလ်စိတ်တွေနဲ့တလှမ်းကြီးတလှမ်းကြီးရှောက်လှမ်းနေတဲ့နေရာမှာလည်းပဲလူဘဝနဲ့ကုသိုလ်တွေပြုတာပြုပြီးတော့ရှောက်လှမ်းတာတဲ့ရှင်ရဟန်းဘောနဲ့ကုသိုလ်တွေပြုပြီးရှောက်လှမ်းတာကအရဟတမေကုသိုလ်ကြီးစီကိုမြန်မြန်ရောက်နိုင်တယ်။တနည်းပြောရရင်လည်းအရဟတမေကုသိုလ်ဆိုတာနိဗ္ဗာန်ကိုအာရုံပြုဖို့အတွက်ပါပဲ။နိဗ္ဗာန်ကိုရရှိဖို့အတွက်ပါပဲ။ဒါကနိဗ္ဗာန်ကိုမြန်မြန်ရောက်ရှိနိုင်တဲ့အရဟတမေကုသိုလ်ကြီးရဖို့အတွက်ဆိုတာရှင်ရဟန်းဘောကပို့ပြီးတော့မြန်ပါတယ်။ရှင်ရဟန်းဘောနဲ့ကုသိုလ်တရားတွေဖြည့်ဆည်းတာကအရဟတမေကုသိုလ်ကြီးကိုမြန်မြန်ကြီးဝစေနိုင်ပါတယ်။ရသဇရှင်ကဒီဝိဇ္ဇံဘဝဆိုတာဥတောင်းနဲ့တူရဲ့ယဟန်ရှင်ယဟန်ဘဝဆိုတာကရှင်းတာနဲ့တူပါတယ်ဒီလိုဆိုဆိုသရတကပြည့်စုံပြမယ်ဆိုရင်တော့ဒီဝိဇ္ဇံဘဝဆိုတာရှင်ဥတောင်းနဲ့တူတယ်ရှင်ယဟန်ဘဝဆိုတာရှင်ဟင်းတာနဲ့တူတယ်ရှင်ဥတောင်းနဲ့ကြတော့အစင်းပိတ်လှတာပဲခေါင်းကလည်းပဲအမောက်ကလေးနဲ့လက်ရင်းကလည်းပဲ တရားဆုံးအချက်ကလေးနဲ့တောင်မန်ကလည်းပဲအကွက်မျိုးစုံအစင်မျိုးစုံအယောင်မျိုးစုံနဲ့အမီးလေးတွေကလည်းပဲအကွက်မျိုးစုံအယောင်မျိုးစုံနဲ့အမီးလေးများဖြန့်လိုက်ပြီးဆိုရင်သာတာဘာဘာအကွက်တွေပေါ်လို့အမတန်အဆင်းလှတာပဲရှင်ဟင်းနာနဲ့ကြတော့နှုတ်ပြီးကလည်းပြပြနဲ့ဒဲလိုပါပဲဇတိပါရီကြည့်လိုက်ကြတော့လည်းပဲလက်ချောင်းလေးခြေချောင်းလေးကိုတရေကြိုက်ကြီးပတ်ထားသလိုအဆင်းကအဆင်းဘာမှမတင့်တယ်ပါဘူးရှင်ဦးလန်းကိုရောင်းဆုံးကာလာဆုံးမဟုတ်ပါဘူးဒါပေမဲ့လို့ရှင်ဦးတောင်းနဲ့အဆင်းမလာတဲ့ရှင်ဦးတောင်းနဲ့အဆင်းမလာတဲ့ရှင်ဟင်းနာပြန်ပြီးတော့ပြေးကြပြီဟင်းကောင်းကင်ပေါ်ပြန်ပြီးတော့အပြေးကျန်ရပြီဆိုရင်တော့ရှင်ဦးတောင်းမင်းများကယူဇနာဝက်လောက်ကလေးတောင်းမှချီတီတီကြမောဟိုက်သင်မှန်းပြီးတော့ပြန်ရတယ်ဒီကြတဲ့အမောက်ကဟိုချုံကြီးဒီချုံကြီးတောင်မန်ကဘုံကြီးဒီကြီးညီစံတွေကလည်းပဲဟိုချုံကြီးဒီချုံကြီးဟိုတစ်ပင်ကြီးဒီတစ်ပင်ညီနဲ့အဲ့ဒီလိုညီနေမယ်ဆိုတော့ခကြီးတောင်းမတွင်တော့ဘူးဘာမှမညီဘဲနဲ့ခကြီးသွားလို့ရတယ်ပဲထားအောင်အဲ့ခကြီးရှိရှိဝေးဝေးမသွားနိုင်ဘူးယူဇနာဝက်လောက်တယူဇနာလောက်ဆွေမဲမောဟိုက်ပြီးတော့အောက်ကိုပြန်ချလာတယ်။ရှင်ဟင်းနာနဲ့ကြတော့အဆင်းတော့မလှပါဘူး။ဒါပေမဲ့ကောင်းကင်ပေါ်ပြေးပြီးဆိုတော့ယူဇနာတစ်ထောင်လောက်ကိုမနာကြမမုန်းမပန်းမနဲ့ပြန်နိုင်ပါလေ။အချိန်ကြာကြာလည်းပဲပြန်နိုင်တယ်။အချိန်အဟုန်ကောင်းကောင်းနဲ့လည်းပြန်နိုင်တယ်။ရှင်ဟင်းနာမှာကြတော့ညီပြားအမောက်လည်းမရှိဘူး။တောင်မန်ကြီးကလည်းညီပြားမရှိဘူး။အညီဆန်ကြီးလည်းဘာမှညီပြားမရှိဘူး။ညီပြားတွဲစရာမရှိဘူးဆိုတော့အပြေးတဲ့ပြေးလန်းတစ်ချောင်းမှလည်းပဲဘယ်လိုအခက်အခဲနဲ့မှမတွေ့ရတော့ဘူး။ဒီလိုကြောင့်ဘဝဆိုတာရှင်ဥထောင်းနဲ့တွေ့တယ်။ကြည့်လိုက်မယ်ဆိုတော့အရှင်သိလှတာပေါ့။ဇပင်လေးကလည်းကောင်းကိုကြည့်လိုက်ကြတော့လည်းဇပင်ကပုံစံမျိုးစုံ၊ပြည်မျိုးစုံနဲ့ရှင်ရင်ထုံးဖွဲ့ထားတယ်။မျက်နှာမှကြည့်တော့လည်းအယောင်မျိုးစုံလင်းကျန်ချဲလဲလို့ဝတ်ထားတဲ့အင်ကြီးလုံးကြီးတွေကလည်းအယောင်တွေမျိုးစုံ၊အဆင်မျိုးစုံ၊အကွက်မျိုးစုံ၊ဒီဇိုင်းမျိုးစုံကြည့်လိုက်ရှိရင်လူဝေကြောင့်ရဲ့အသွင်အပြင်အစင်တန်းစားဟာအင်မတန်လှတာပဲအင်မတန်တင့်တယ်တာပဲယဟန်သမလိညာရဲ့ဘဝကြည့်လိုက်တော့ခေါင်းကလည်းကရုံတုံထားတယ်ဝေထားတဲ့အဝတ်ကလည်းတစ်ခေါက်ဆိုးတယောင်ဆိုးအဲ့ဒီတယောင်ကလည်းပဲဘာမှမမုန်းစရာမရှိဘူးအညိုညံ့ရောင်ကြီးချုပ်ထားလိုက်တာကလည်းအနည်းဆုံး50လောက်ဖြတ်ပြီးတော့50လောက်တော့ချုပ်ထားလိုက်သေးတယ်တပြင်းနဲ့တောင်မချုပ်ဖြတ်လိုက်ချုပ်လိုက်ဖြတ်လိုက်ချုပ်လိုက်နဲ့ယဟန်ရဲ့အသွင်တံအပေါ်ရဲ့အဆင်းတံကအသွင်တံကတော့ဘာမှမတင့်သေးပါဘူး။ဒီဝိကြောင့်ကြီးလို့မလှပါဘူး။ကာလမျိုးစုံဝိချင်းလည်းမရပါဘူး။အညိုရောင်ဆိုအညိုရောင်ပဲ။ဒီဝိကြောင့်ကြီးကတော့အယောင်မျိုးစုံနှစ်ပန်းပြီးတော့တနည်းတစ်မျိုးမရိုးရအောင်ဝိချင်းလို့ရတယ်။အဲ့ဒါလူဝိကြောင့်ကြီးကအဆင်းအားဖြင့်တော့လှပါတယ်။ယဟန်တံကများဟာယဟန်သာမဏေများဟာအဆင်းအားဖြင့်တော့မလှဘူး။ဒါပေမဲ့ဒီဝိကြောင့်တရားနဲ့ယဟန်တပါကျန်ပြီးတော့တရားအထုတ်ကြပြီဟိဆိုရင်တော့ယဟန်သမဏေတစ်ပါးရဲ့ဝိပဿနာဉာဏ်အခုံဟာအင်မတန်ကောင်းတယ်။ချိန်ကြာကြာလည်းပဲသွားနိုင်တယ်၊ရေးနိုင်တယ်။ရှင်ကျင်းတဲ့လည်းပဲရေးနိုင်တယ်။ယဟန်သမဏေများကတော့ညီစရာတွေ့စရာသာသမီတာတာရောစင်၊သမီတာရောစင်၊ဖေးတာရောစင်၊မျိုးတာရောစင်၊ဟိုတာရောစင်၊ဒီတာရောစင်ဆက်ကြည့်တဲ့တာရောစင်အငောင်းဖက်အကြီးအတွက်အကြီးအမောက်တွေလည်းဘာမှမရှိတော့အမှန်ညစ်တယ်ဆရာမလိုဘူးပြေးရတာနိဗ္ဗာန်ဆိုတဲ့တန်းတဲ့ညစ်စီကိုပြေးရတာခကြီးအမတန်တွင်နေဒီဝိကြောင့်များကြတော့ဆရာအထုပ်ပြီးလေးစဉ်သာတတိယသမီးတတိယဆွေတတိယမျိုးတတိယပုဂ္ဂိဆက်တတိယဒီကိစ္စတတိယနဲ့ညစ်ရတွေ့ဆရာတွေကသိပြီးတော့များတယ်သူရဲ့ဝိပဿနာဉာဏ်အဟုန်ဟာအမတန်နှေးကွေးပါတယ်ယဟန်သာမဏေများလောက်ဝိပဿနာဉာဏ်အဟုန်မကောင်းဘူးအဲ့တော့နိဗ္ဗာန်ဆိုတဲ့ဗန်းတဲ့ညီစီကိုလူဝိကြံပြောင်းတဲ့ယဟန်သာမဏေတပါးနဲ့ပြန်ပြီးတော့ပြေးကြပြီဆိုရင်ယဟန်သာမဏေကရှေ့ကနေညံညံရောက်ပါတယ်။နောက်ကလူဝိကြံကဘလို့မှလိုက်မမိနိုင်ပါဘူး။နိဗ္ဗာန်ကညံအဟုန်ဆိုတာကလက်တွေအမထုတ်တဲ့ပုဂ္ဂိုလ်တွေအနေနဲ့အမထုတ်ခူးတဲ့ပုဂ္ဂိုလ်တွေအနေနဲ့ဆိုရင်တော့ကိုယ်နဲ့မဆိုင်ကလေးလက်သဘောမပေါက်တယ်လို့ဖြစ်နေမယ်။နိဗ္ဗာန်ကညံအဟုန်အားဆိုတာအသာထက်လိုက်တေးလားအားတစ်ခုကြည့်မယ်ဆိုရင်ကိုယ်ပဲကြွားကျင်တိုင်းကြွားနေပြီ။နိဗ္ဗာန်ကြီးပြန်တတ်တယ်ဆိုတဲ့ညမှာဝိပဿနာတစ်ခုလည်းမရဘူး။သီလသမာဓိပညာသိက္ခာ၃ပါးနဲ့ဖြစ်ခြင်းပြီးတော့သွားကြရတာအဲ့တော့သီလအနေနဲ့ကြည့်မယ်ဆိုရင်လေဒီဝိညာဉ်တရားဟာ၅ပါးသီလလောက်ပဲရှိတယ်သူဘုသီလတွေကိုဉာဏ်နဲ့ဆက်ပြီးနေတယ်ဆိုမှ၈ပါးသီလ၁၀ပါးသီလ၁၀ပါးကတော့အလွန်ဆုံးပါပဲ၁၀ပါးကထိတ်ကုန်တယ်ဒီထက်တော့ပိုပြီးတော့ဒီဝိညာဉ်ဘဝနဲ့၁၀ပါးထက်ပိုပြီးဆက်ပြီးခြင်းမရတဲ့ဆိုလို့မရတော့ဘူးစောင့်ထိန်ခြင်းမရတဲ့ဆိုလို့မရတော့ဘူးဒါ၁၀ပါးပဲထားလိုက်ပါတော့လေ အဲ့ဒါလူဝိဇ္ဇံတယောက်ရဲ့သီလအားတနည်းအားဖြင့်ကြွရတော့လည်းပဲခုနကနှဲ့ဆိုတာသာထားလိုက်ပြီးတော့ကာရီရဲ့သဘောစက္ကရိယစက်တဲ့ရှင်ရဲ့သဘောနဲ့ပြောရမယ်ရှင်နော်ယန္တာလူဝိဇ္ဇံတယောက်ရဲ့အင်ဂျင်ဆက်ကရင်းကောင်ကြီးငါးကောင်အား၈ကောင်အား10ကောင်အားထိပဲရှိတယ်အလုံးစုံ10ကောင်ရင်းကောင်ကြီး10ကောင်အားထိပဲရှိကိုရင်ဆိုလို့ရှိရင်လည်းရှင်သာမဏေတစ်ပါးရဲ့သီလကြီးသောမြင်းကောင်ကြီးအားက120အားရှိတယ်မြင်းကောင်ကြီး120အားရှိအတိဒါဆန္ဒ119ပေါ့လေအဲ့တော့ကိုရင်ဆိုရင်လည်းသူ့ရဲ့သီလရှင်ရဲ့ဆက်ကတော်တော်လေးပါဝါအားကောင်းနေပြီယဟန်တော်ဆင်းတော့မပြောနဲ့တော့အချင်းချင်းအချင်းကိုပဲ229ပါးရှိတယ်မြင်းကောင်ကြီး229ကောင်အားအတရားချင်းဆိုရင်တော့ဂရေ9000ကျော်မြင်းကောင်ကြီးဂရေ9000ကျော်ဆိုတော့စဉ်းစားကြည့်တော့အတိအကျတဲ့တော့ဂတိပေါင်း9180နဲ့အစွန်းတက်က9,360ယဟန်တဘာရဲ့သိက္ခာပုဒ်တိဟာအဲ့ဒီလောက်များပြပါတယ်။ဒါကြောင့်ယဟန်တဘာရဲ့နိဗ္ဗာန်ခရီးကိုသွားတဲ့မြတ်ခင်ရှင်ကြီးမှတက်ထားတဲ့သီလအင်းခြင်းဟာမြင်းကောင်ကြီးဂတိ9000ကျော်အားရှိပါတယ်။ဒါကြောင့်မြင်းကောင်ကြီး9ကောင်အား10ကောင်အား10ကောင်အားနဲ့ပြည့်တဲ့သူနဲ့ပြည့်တဲ့သူချက်မြင်းကောင်ကြီး229ကောင်အားဂရေ9000ကျော်အားနဲ့ပြည့်တဲ့သူဘယ်သူကပို့ပြီးတော့မြန်မြန်ရောက်မလဲမြင်းကောင်ကြီးများတဲ့သူကပို့ရောက်မှာပေါ့ဒါကြောင့်ဒီဝိဇ္ဇံတယောက်နဲ့ယဟန်သမဏေတစ်ပါးနဲ့သီလဆိုတဲ့အင်းရဲ့ဆက်အားကိုကအများကြီးပေါ်နေပြီအမရီနဲ့ပညာမှလည်းမယုံစေအနှောင်အဖွဲ့တွေကင်းရှင်းနေတဲ့အတွက်ကြောင့်ပို့ပြီးတော့အားကောင်းပါတယ်ဒါကြောင့်ယဟန်သမဏေကောသည်ကုသိုလ်တွေများများလေးရတယ်ဉာဏ်ဉာဏ်လေးရပါတယ်။ဒါကြောင့်ယဟန်သမဏေတစ်ပါးပါးကကိုယ်ကိုအစုံတယောက်ကမြင်ပါလို့ယဟန်ပြည်လာတယ်လို့မင်းရဲ့ငါကုသိုလ်တွေအများကြီးရခြင်းလို့ကုသိုလ်တွေအများဆုံးပြီးွားခြင်းလို့ငါယဟန်ပြုတာပါ။ကုသိုလ်တွေများများနဲ့ဉာဏ်ဉာဏ်ရခြင်းလို့ယဟန်ပြုတာပါလို့ပြောလိုက်လို့ရှိရင်ဘုရားအလိုတော်ကြခြေရာရောက်သွားပါလေ။အဲ့ဒါလေးကိုဆိုလိုက်ရအောင်။ဉာဏ်ဉာဏ်ဉာဏ်ဉာဏ်ကုသိုလ်ရှင်ရရန်ယဟန်ပြုကုသိုလ်ရှင်ဆိုတာကုသိုလ်ရှင်ဆက်သွားအောင်ပေါ့နော်ညံညံညံညံကုသိုလ်ရှင်ရရန်ယဟန်ပြုနောက်ယဟန်ပြုခြင်းရဲ့ရည်ရွယ်ချက်တစ်ခုကပါတယ်လေမက်ဖို့ရဖို့ဘာကြောင့်မက်ဖို့ရဖို့ယဟန်ပြုရတာလဲဆိုတော့မက်ဖို့မှမရဘူးဆိုရင်ဘဝခန္ဓာစိတ်တွေထပ်ထပ်ပြီးတော့ဖြေရမယ်ဘဝခန္ဓာစိတ်တွေထပ်ထပ်ပြီးတော့ဖြေရင်ပရိသတ်မြင်ရတဲ့ဆင်းရဲ၊ပူရခြင်းဆင်းရဲ၊နာရခြင်းဆင်းရဲ၊တင်းရခြင်းဆင်းရဲ၊ဆိုရင်ပူဆွေးငိုကြွရ၊ဆိုရင်ပူဆွေးရတဲ့ဆင်းရဲ၊ငိုကြွရတဲ့ဆင်းရဲ၊ကိုယ်ဆင်းရဲရတဲ့ဆင်းရဲ၊စိတ်ဆင်းရဲရတဲ့ဆင်းရဲ၊အပြင်းထန်ပူပန်ရတဲ့ဆင်းရဲ၊ဖြစ်တဲ့လူတွေနဲ့ကြွယ်ကြွားရတဲ့ဆင်းရဲ၊မဖြစ်တဲ့လူတွေနဲ့တွဲရတဲ့ဆင်းရဲ။အဆက်ရှိတဲ့ဆင်းရဲဒုက္ခမျိုးစုံနဲ့ကြုံတွေ့ရလိမ့်မယ်။အဲ့တော့တဏှာဝိဆင်းရဲကနေလွတ်မြောက်ဖို့ဆိုတာကမက်ဖို့ရမှဖြစ်တယ်မက်ဖို့နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှဖြစ်ပါတယ်ဒါကြောင့်မက်ဖို့နိဗ္ဗာန်မက်မဉ္ဇဉ်ဖုန်ဉ္ဇဉ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့တဏှာဝိဆင်းရဲအဆုံးသတ်နိုင်ဖို့အတွက်ယဟန်ပြုရပါတယ်ဒါတော့မက်ဖို့ရဖို့ယဟန်ပြုတယ်ဆိုတော့လက်တွေဘဝနဲ့အလံကွာနေတယ်လို့လူကိုယ်နဲ့မဆိုင်တယ်လို့လူချင်းနေရသေးတယ်ဒါတော့ကိုယ့်ရဲ့လက်တွေဘဝနဲ့နှိစအောင်မက်ဖို့ရဖို့ဆိုတဲ့ရည်ရွယ်ချက်ကလေးကိုအခြားသကလုံးနဲ့ဒီနည်းကဘဝခံစားချက်ဘဝအတွေ့အကြုံနဲ့နှိုင်းရှင်းပြီးတော့သကလုံးစားသူပြီးနှလုံးသွင်းလို့ရပါတယ်။ဒီနည်းမှာမက်ဖို့ရဖို့ဆိုတဲ့ရည်ရွယ်ချက်ကလေးကိုလက်တွေဘဝနဲ့နှိစက်တဲ့သကလုံးနေနဲ့နှလုံးသွင်းမှုအတွေ့အရှင်ရထပါဠကြိုးကျသွားတဲ့သကလုံးလေးတွေနဲ့စားသူပြီးတော့နှလုံးသွင်းကြည့်ကြရအောင်။အရှင်ရထပါဠဆိုတာရှင်ပြုသူတိုင်းယဟန်ပြုသူတိုင်းအမြဲတမ်းတတိတယရှိတဲ့မထေမြတ်ဖြစ်ပါတယ်တတပပတိတသာသနာ့ဘံကိုတရားတရားနဲ့ဝင်ရောက်လာတဲ့ပုဂ္ဂိုလ်ဒီထဲမှာအမြတ်ဆုံးအပါဆုံးဆိုပြီးတော့ဉာဏ်သာဖြင့်ကိုယ်တိုင်ဤတဲ့ဘွဲ့အငင်းချင်းညံခံရတဲ့မထေမြတ်ဖြစ်ပါတယ်သာသနာ့ဘံဝင်ရောက်ခြင်းနဲ့ဆန္ဒယဟန်ပြုခြင်းနဲ့ဆန္ဒဘလောက်တောင်ပြင်းပြတယ်လဲဆိုရင်ယဟန်ပြုနိုင်ဖို့အတွက်ဒီကနှစ်ပါးကို9ရက်တိုင်တိုင်အစာငတ်ခံဆန္ဒပြပြီးတော့မှယဟန်ပြုခဲ့ရတဲ့အခြေအနေဖြစ်ပါတယ်။သူနေတဲ့သုံးလကုဋ္ဌိကလို့ခေါ်တဲ့မိဘုံကိုမြတ်စွာဘုရားကြွလာတယ်။ကြွလာပြီးတော့တရားဒေသနာတွေဟောကြတယ်။မြတ်စွာဘုရားဟောတဲ့တရားကိုနားကြားပြီးတော့သရတရားတွေဖြစ်လာတယ်။တရားဒီထောင်လူပေါ်မှာနေလို့ရှိရင်တော့ဒီမြတ်သောအကျင့်လို့ခေါ်တဲ့ဓမ္မစရိယ အကျင့်တို့အကျင့်များကိုပြည့်ပြည့်စုံစုံဖြစ်ဖြစ်နိုင်မှာမဟုတ်ဘူးတည်ယူဆင်းဆင်းဖြစ်ဖြစ်နိုင်မှာမဟုတ်ဘူးအထွတ်ထိပ်ရအောင်ဖြစ်ဖြစ်နိုင်မှာမဟုတ်ဘူးဒီတော့ငါယဟန်ပြုပြီးတော့ပဲမြတ်စွာဘုရားရဲ့အဆုံးအမတွေကိုနိုင်ငံကျင့်ကြံအားထုတ်မယ်မြတ်စွာဘုရားဟောလိုက်တဲ့တရားလေးကိုတပုတ်ငါလက်ရယုံတဲ့သရတရားတွေဖြည့်ပြီးတော့ယဟန်ပြုခြင်းနဲ့သံဃာတွေတစ်ခါခါပေါ်လာတယ်ပေါ်လာပြီးတော့တရားပွဲပြီးတဲ့နေ့မြတ်စွာဘုရားကိုယဟန်ပြုဖို့ခွင့်တောင်းတယ်မြတ်စွာဘုရားကမိဘစီခွင့်တောင်းမအောင်လို့ပြောတဲ့တည်းကြောင့်မိဘနှစ်ပါးမှခွင့်ပါမှာတယ်မိဘနှစ်ပါးကလည်းတူဒီတော်သားဖြစ်တဲ့တည်းကြောင့်လုံးဝခွင့်မပြုပါဘူးစေတရထပါလာသင်ဟာဒီလိုမျိုးရဲ့တူဒီတော်သားဖြစ်ပါတယ်တတိယမျိုးတော့အယံကိုချစ်ရတဲ့စိတ်ကိုချစ်ရတဲ့စိတ်ကိုနှိမ့်တဲ့ညံ့နေရတဲ့သားလေးဖြစ်ပါတယ်တကယ်လို့သားလေးပြေးသွားခြင်းရင်တောင်းမှဒီလိုမျိုးကမခွဲခွာခြင်းနဲ့ခွဲခွာရမှာပါအခုလိုအသက်ရှိထင်ဆိုင်ရှိနေရတဲ့အခါကျတော့မျိုးတို့ဘလို့မှမခွဲခွာနိုင်ပါဘူးသားပြီးတော့သားကအင်မတန်စိတ်မွေ့လွန်းနဲ့အင်မတန်နူးညံ့လွန်းနဲ့မွေးပါကလေးကမမွေးခင်ကလေးကချင်းချင်းသားသားနဲ့ဆွမ်းဆောင်ပြီးတော့ကြီးပြင်းလာခဲ့ရတဲ့သားလေးဖြစ်တယ်ဆင်းရဲဒုက္ခဆိုတာနာမည်လေးတောင်းမှသားကကြားဘူးတာမဟုတ်ဘူးဒုက္ခဆိုတာပါမှန်ပြည်တာတော့မဟုတ်ဘူးရှင်ဘောရဟန်းဘောဆိုတာအင်မတန်ဒုက္ခများတယ်အပူလိုခြင်းနဲ့အေးရခြင်းရတယ်။အေးလိုခြင်းနဲ့အပူရခြင်းရတယ်။ကိုဖြစ်ချင်တာကတမျိုး၊ကိုဖြစ်လာတာကတမျိုး။သူတစ်ပါးပြေးတာ၊သူတစ်ပါးပြေးတာကံစားကိုမိခိုးပြီးတော့နေရတဲ့အတွက်ကြောင့်ကိုဆန္ဒအတိုင်းဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူး။ငါသားလည်းပဲသာနာပုံမှာချက်ရှိနေနိုင်မှာမဟုတ်ပါဘူး။ဒါတော့အဖေတို့မိတို့ကိုမနှိမ့်ဆက်ပါနဲ့။အရှင်ကွဲကွဲအောင်တော့မလုပ်ပါနဲ့။ခွင့်မပြုပါဘူး။တုံညင်တန်တိုင်းတောင်းပါနဲ့။တုံညင်တန်တိုင်းမိဘကပြင်မြင့်ပါတယ်။အဲ့တော့ဒီဘက်ကခွင့်မပြုတဲ့ကြောင်းကိလေသာအနေဖြင့်သင်္ခါရဘုဒ္ဓဘာဝလို့ကျွန်တော်မရှိပါဘူးအခင်းမရှိတဲ့ညီကြီးပေါ်မှာတက်လက်လန်အိတ်လိုက်ပြီးတော့တန်ဋိဌံချလိုက်တယ်ယဟန်ပြုဖွင့်မရမချင်းဒီနေရာကနေငါမထတော့ဘူးဒီနေရာမှာပဲငါယဟန်ပြုဖွင့်ရရင်ရမရရင်လည်းဒီနေရာမှာပဲသေပါစေတော့သေရင်သေမသေရင်ယဟန်ပြုဆိုတဲ့ထိုင်ယူတဲ့အခင်းမရှိတဲ့ညီကြီးပေါ်မှာတက်လက်လန်ပြီးတော့အစာလည်းလုံးဝမစားတော့ဘဲနဲ့ဆန္ဒပြပါတော့တယ်။ဒီနောက်ဒီမှာနှစ်ပါးကအတင်းသားလေးကိုဆောင်းဖြတ်ပါတယ်ဘလို့မှထပ်ပြီးတော့အစာမစားပါဘူး။ခုနှစ်ရက်လုံးလုံးသမင်းဆက်လေးနဲ့လုံးဝမစားတော့ဘူး။အဲဒါရာဇပါလာမျိုးကောင်းတဲ့ရဲ့တငယ်ချင်းတွေကလည်းပဲသူ့အမတန်ချစ်တဲ့သူကလည်းပဲစကားလေးစားတဲ့စကားနားထောင်တဲ့တငယ်ချင်းတွေကလည်းလာပြီးတော့ဆောင်းဖြတ်တယ်။တငယ်ချင်းရာဇပါလာဒီလိုမလုပ်ပါနဲ့။ဒီလိုမိဘနှစ်ပါးမှာမင်းအဖေမင်းမိမမင်းတယောက်တည်းပဲရှိတာအသားဆိုလို့ဒီတယောက်တည်းရှိမင်းသားတကယ်လို့ယဟန်ပြုပါရင်အဖေအမေရင်ခွက်ပြီးပြေးလိမ့်မယ်ကျတော့ထပ်ပြီးတော့စားစားပါမိဘနှစ်ပါးမရှိတဲ့အချိန်တည်းမှာယဟန်ပြုခြင်းပြုဖို့စသဖြင့်တကယ်ချင်းတွေကလည်းအမျိုးမျိုးဖြောင်းချပါတယ်ဒါပေမဲ့ရှင်ရထပါလာအဲရထပါလာမျိုးကောင်းတာကတော့သူ့ရဲ့ဆုံးဖြတ်ချက်ကိုမပြောင်းတော့ပါဘူးယဟန်ပြုခွင့်ရရမရရင်ဒီညမှာသေးတာပဲကောင်းတယ်ဘယ်လိုမှပြောမရတဲ့အတွက်ကြောင့်ရထပါလာမျိုးကောင်းတာလေးရဲ့တကယ်ချင်းတွေကသတ္တပါဠိရဲ့မိဘဆိုယဟန်ပြုခွင့်ပေးလိုက်ဖို့ဘဝမီပြောကြတယ်တကယ်လို့သာသူတို့တော်တို့ကယဟန်ပြုခွင့်မပေးဘူးဆိုရင်ဒီညမှာပဲသူပေးသွားလိမ့်မယ်တင်းရင်ပြည့်ကျင်မှာလည်းဆက်လို့တောင်ပြည့်ရမှာမဟုတ်တော့ဘူးယဟန်ပြုပြီးတော့နေတာကမှယဟန်ဝတ်ကလေးနဲ့ကိုရင်ဝတ်ကလေးနဲ့သူစင်းဝတ်ကလေးနဲ့တွေ့ရလိမ့်ဦးမယ်ဒါတော့ယဟန်ပြုခွင့်ပေးလိုက်ပါကျွန်တော်တို့တကယ်ချင်းကတော့လုံးဝဆုံးဖြတ်ချက်ကိုပြင်မှာမဟုတ်တော့ဘူးအဲဒီလိုဝမ်းဝမ်းဆန်းချတာမိဘနှစ်ပါးကလည်းသမောပောက်သွားတာနဲ့ယဟန်ပြုခွင့်ပေးလိုက်ပါတယ်။သုလကုတိတညီကုန်းမှာမြတ်စွာဘုရားကလည်း15ရက်ပဲတည်င်းသုံးတာဆိုတော့15ရက်အဒီမှာနေပြီးတော့မြတ်စွာဘုရားနဲ့သာဝတိမြို့ဇေတဝန်ကျောင်းကိုလိုက်သွား။ဇေတဝန်ကျောင်းရောက်တဲ့မြတ်စွာဘုရားညွှန်ကြားတဲ့သမထဝိပဿနာသမထန်တရားတွေကိုတတိပဒဝိပဿနာတရားတွေကိုပွားများအားထုတ်လိုက်တဲ့အတွက်ကြောင့်မကြခင်အချိန်တိုင်းလေးတွင်မှာပဲယဟန်သာဖြစ်သွားပါတယ်။ယဟန်သာဖြစ်ပြီးတဲ့နောက်ဒီမှာဂျေဇူးဆက်တယ်ဒီကကျေးဇူးကိုဓမ္မနဲ့တရားဓမ္မနဲ့ကျေးဇူးဆက်မယ်ဆိုပြီးတော့သုံးလကုတိကနေကုန်းကိုပြန်လာပါတယ်။အဲဒီလိုပြန်လာတော့ရက်တဲ့ဆွမ်းခံထက်တဲ့အချိန်မှာမိဘရဲ့နှစ်ပါးရဲ့အိမ်မှာဆွပြီးတော့ဆွမ်းခံရက်တဲ့အဲဒီအချိန်မှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းဗရင်မောက်တစ်ပေါက်ကနေသဘင်ဖြီးပြီးတော့နေတယ်။သဘင်ကောင်းဖြီးပြီးတော့နေတဲ့အချိန်မှာယဟန်တော်တစ်ပါးကိုတွေ့လိုက်တော့လှမ်းပြီးတော့အော်ဆဲတော့တာပဲ။သူကသူကယဟန်ပြုရတဲ့အချိန်ကစပြီးဘုန်းကြီးနေရင်ဆဲတော့တာပါပဲ။ဒီကတော့စာတိုင်းကြည့်ကြတယ်မယ်ဆိုတော့ဒီကတုံးစုပ်တွေဒီယဟန်စုပ်တွေငါရဲ့တူဒီတော်သားငါတို့ရဲ့အင်မတန်ချစ်ရတဲ့သားလေးကိုယဟန်ပြုသွားကြတယ်ငါတို့ရဲ့သားကိုငါတို့ရဲ့ရှင်ဝင်သားကြီးဆွဲထုတ်ပြီးတော့သွားကြတယ်ကတုံးစုပ်တွေယဟန်စုပ်တွေဆိုပြီးတော့သူကဒီလိုပဲအမြဲတမ်းဆွဲဆွနေတယ်အ ဲ့တော့သူကဆေရထမလာပြန်လာတာကိုလည်းသူကမှမသိတော့သူကထုံးတဲ့အတိုင်းဆဲတော့တာပါပဲဒီကရုံးစုပ်တွေကငါတောက်ဘူးဒါကြောင့်ရင်းကဆွဲထုတ်သွားတယ်မသိနှစ်ခုပါဖြစ်တယ်ညာဖြစ်တယ်နဲ့အမျိုးမျိုးဆဲဆုပ်ပြီးတော့နေတယ်အဲ့တော့ဆေရထပါလာလည်းပဲဆဲတဲ့ဆိုတမ်းလည်းရတယ်ကရော့ကွန်ဆဲတဲ့ဇာလီတောင်းမှမရတော့ဒီတိုင်းပဲပြန်လာခဲ့ရင်းနဲ့တောင်ဖလန်းဆဲနေပါတော့အိမ်မတက်ရင်တော့ကျန်မှာနှစ်မလားမသိဘူးပေါ့လေအဲ့ဒါနဲ့ဒီတိုင်းပဲပြန်လာတယ်အဲ့ဒီချိန်မှာပဲသူတို့အိမ်ကအိမ်ပေါ်မှလေးပေါ့လေသူနဲ့ဆင်းရဲချင်းချလို့ဖြစ်နေတဲ့အိမ်ပေါ်မှလေးကလည်းပဲစိုးပုံနေတဲ့မောင်ကလေးတွေအမိုက်ပုံမှသွားစွန့်ဖို့ဆိုပြီးတော့ခြံကျင်းကိုယူထုတ်ပြီးတော့လာတယ်အဲ့ဒါကိုရှင်ရထဘာလာကတွေ့တော့နှမဒီမောင်ကစွန့်ပြင်းမလို့လားဟုတ်ပါတယ်စိုးပုံနေလို့ဘယ်လိုမှစားလို့မရတယ်လို့စွန့်ပြင်းမလို့ပါစွန့်ပြင်းမယ်ဒီလိုတော့ဒီတစ်ပိတ်ချက်ပဲလောင်းထည့်လိုက်ပါတော့ဆိုတော့အိမ်ပေါ်မှလေးကလည်းပဲလောင်းထည့်လိုက်ပါတယ်လောင်းထည့်ရင်လည်းရဟန်းတော်ရဲ့သက္ကသနီမျက်နာအတွင်ခြင်းအမူအရာတွေသက်ဆံခြင်းသနီလက်မူအရာခြင်းမူအရာတွေစိတ်ထားအကဲခတ်ပြီးကြတော့ဩလက်သက်တော်ငါတို့ရဲ့အရှင်သခင်သထပါလာပါလားဆိုတာသိသွားတယ်သိသွားတော့ရှင်သထပါလာရဲ့မိမနှစ်ပါးစီကိုပြေးပြီးတော့တည်င်းဖို့မိမနှစ်ပါးကလည်းပဲသိရတဲ့ဒီတိုင်းနဲ့လိုက်လာတယ်ရှင်သထပါလာကလည်းခုနသုံးပုံနဲ့မယုံမုံလေးကိုလှူခံသွားပြီးတော့ဉာဏ်ရန်တစ်ခုမှဉာဏ်ရန်ခြေတစ်ခုမှထိုင်ပြီးတော့ဒီမယုံမုံလေးကိုပဲငြင်းငြင်းရှက်ရည်နဲ့ဖုံးပေးနေတယ်မိမနှစ်ပါးကလိုက်လဲသွားရောအမိုက်ပုံမှာနှုတ်ပြတဲ့အတော့အပုံမရောမုံလေးကိုငင်းငင်းဆက်ဆက်ဖုံးပေးနေရတယ်တွေ့ရောရင်ဘက်စီတီမျက်ရည်ကြီးနဲ့ကြားပြီးတော့ခြင်းမဖြစ်ရလို့သာရင်အဖေမေအိမ်ရှိနေတာပဲအဖေမေအိမ်မှာလာပြီးတော့ဆွမ်းဖုံးပေးပါရောလားအခုတော့အမိုက်ပုံရှင်းပြရမယ်မုံကမှစားရလေချင်းငယ်ရင်မစင်နိုင်ဖြစ်အိမ်ကြောက်ပါအိမ်မှာဆွမ်းဖုံးပေးပါဒါကြီးဒီနေ့တော့ဆွမ်းကိစ္စဒီမုံနဲ့ပဲပြီးသွားပါပြီဒါဖြင့်မနေ့ကကြွပါဆိုတော့နောက်တစ်နေ့ဆွမ်းစားပေးလိုက်တယ်ဆွမ်းစားမကြွခင်မှာမိမနှစ်ပါးကမိမိရဲ့သားကိုလူပြန်ထွက်လာအောင်အစီအစဉ်နေချတယ်။သားလေးရဟန်းဖြစ်ပြီးတော့အိမ်ဒီမြို့ပြန်လာတာကတော့ဧကနသာသနာ့ဘောင်မပြောလို့ထင်တယ်။လူထွက်ခြင်းလို့ထင်တယ်။သာသနာ့ဘောင်မှာပြင်းနေလို့ထင်တယ်။ဒါဆိုတော့ငါတို့ဆန္ဒပြီးသွားတော့မှာပဲ။အဲ့တော့မိမိရဲ့သားတော့သာသနာ့ဘောင်မပြောလို့ထင်တယ်။ဒါတော့လူထွက်အောင်လူထွက်ခြင်းနဲ့စိတ်နဲ့ပြန်လာတဲ့သားကိုငါတို့ဘက်ကပဲရေလံကြောင်းပေးစပြီးတော့လုပ်မယ်။လူထွက်ခြင်းနဲ့စိတ်ကိုလည်းပို့ပြီးတော့နှုတ်ဆပေးမယ်ဆိုပြီးတော့နောက်တစ်နေ့သာရဟန်းဆန္ဒကြွမလာခင်မှာအိမ်မှာရှိတဲ့ရှင်ဝေရဏကျောက်သံဗရမတွေကိုအပေါင်းအပေါင်းကြီးပုံပေါ်ကနေဖြာရင်းနဲ့ခင်းပြီးအုပ်ထားသူ့ရဲ့ရှင်ရထပါလာကလည်းလူပြုံနဲ့လူပြုံဝန်းနဲ့ရဟန်းပြပါတော့မဟုတ်ပါဘူးနော်သူ့ရဲ့ဇနီးဟောင်းနေလည်းရှိတယ်အဲဒီသူ့ရဲ့ဇနီးဟောင်းနေကိုလည်းပဲအရင်လူဝိကြောင်ဘဝတုန်းကရထပါလာသဘောကျတဲ့အယောင်အသွေးအဝတ်အစင်ဒီဇိုင်းကြီးတွေနဲ့ဝတ်ပြီးတော့အစွမ်းကုန်အလှပြင်ထားကြဆက်ပြီးတော့သူ့ရဲ့ဇနီးဟောင်းနေကိုလည်းပဲအစွမ်းကုန်အလှပြင်ပြီးတော့ဆင်ရင်ထားတယ်သူတို့ရဲ့မာယာတက်နဲ့နိုင်ရဲ့သားကိုပြန်ပြီးတော့လူထက်အောင်ဖြာရောင်းရပြီးတော့အဲ့နဲ့နောက်တနေ့ဆေရထပါလာဆန်းစားလေးကြွလာရောရွှေဘုံကြီးဖွင့်ပြပြီးတော့ဒီမေတာဒီမေတာဒီပစ္စည်းဟာအဲ့ရဲ့အမေဘက်ကပါလာတဲ့ပစ္စည်းတွေပဲရှိပါသေးတယ်။အဖေဘက်ကပါတဲ့ပစ္စည်းတွေဘိုးဘာတွေဘက်ကပါတဲ့ပစ္စည်းတွေကတော့မရေမတက်နိုင်အောင်ကြံပါသေးတယ်။ဆေရထလူထက်ပြီးတော့ဒီပစ္စည်းဥစ္စာတွေနဲ့လောကီအယုံကမ္မကုံချမ်းသာတွေသုံးဆောင်ခံစားပါ။ဒါနသီလစတဲ့ကုသိုလ်ကမ္မတွေလည်းပြုပါ။ကြားခဲ့တဲ့လူဝါဒီခဲ့တဲ့ခိုင်မှာကျေကျေပါပါနဲ့နေသားမှာစားရင်ဒီကနေ့ဘက်ကလူထက်ဖို့ပြောတယ်မလို့ကျင်ပါဘူးလောကငင်းပယ်ပါလေသာသူရဲ့ဇနီးဟောင်းတွေကလည်းပဲသူတို့ရဲ့မာယာတွေနဲ့အမျိုးမျိုးပဲခြံရောက်ကြတယ်ခြံရောက်နေတဲ့ဆေရထပါလာကလုံးဝလက်မခံပါဘူးနှမတို့ငါတို့ဒီလိုမခံရကြပါနဲ့သူရဲ့မယားဟောင်းတွေဇနီးဟောင်းတွေကလည်းပဲနှမဆိုတဲ့သကလုံးကြီးတုံးထုံးလိုက်တာနဲ့တပိုင်းနဲ့ဆက်မိညော့ပြီးတော့ကိုသွားကြတယ်ခေါလုံးကလို့ခေါ်ဝါတာမှမဟုတ်တော့ဘူးမောင်နှမရင်းလို့ပဲစိတ်ထားပြီးတော့တုံးထုံးကစမောင်နှမရင်းအထက်မှာတုံးတဲ့တုံးထုံးမျိုးတုံးလိုက်တော့အကုန်လုံးမိညော့ကုန်ကြအဲ့ရှင်ရထပါလာကခမေတော်တို့နေတော်တို့တာယံကိုဒီလိုပြည့်စုံဥစ္စာတွေပြမျိုးသမီးတွေပြပြီးတော့မနှိမ့်ဆက်ပါနဲ့ဆန်းကပ်မှရှင်ရန်ကပ်ပါဒီမိမနှမကလည်းဘလို့မှဆန်းရံကိုမရမှန်းပြီးတော့ဆန်းကပ်လိုက်ပါတယ်ဆန်းကပ်ပြီးတော့ဟိုနေဥယျာဉ်ကြီးရဲ့ကိုသွားပြီးတော့ရှင်ရထပါလာကတရင်သုံးနေပါတယ်အဲ့ဒီအချိန်မှာကောတဗျာမင်းကလည်းပဲရှင်ရထပါလာသင်္ကန်းဝတ်သွားတယ်ဆိုရဲကသူကလည်းစိတ်ဝင်စားနေတယ်ဒါလောက်ချမ်းသာတဲ့တထေသာဒါလောက်ရွှေချောတဲ့တထေသာဒါလို့စေကုံမျိုးကုံတင့်တယ်တဲ့တထေသာမိတ်ဆွေအပေါင်းတွေကတော့များတယ်တထေသာမြို့မျက်နှာပုံးတထေသာကဘာလို့များဒီစည်းစိမ်နေစွန့်ပြီးတော့ယဟန်ပြုတ်ရတာပါလဲ။ရထပါလာတထေသာယဟန်ပြုတ်သွားတဲ့အချိန်ကဆက်ပြီးတော့ကောရမြန်မင်းကလည်းပဲရထပါလာအကြောင်းတဖွားဖွားပြောနေ။သူဘာလို့များယဟန်ပြုတ်ပါလဲ။သူဘာလို့များယဟန်ပြုတ်ပါလဲ။ဆင်းရဲဒုက္ခတွေကြောက်လို့ယဟန်ပြုတ်တယ်ဆိုတော့သူအံ့ဩမှမဟုတ်ဘူး။အစစအရာရာပြည့်စုံနေပါရဲ့နဲ့အစစရရစင်တန်းမြင့်နဲ့ဘဝအနိထာမှာရောက်နေပါရဲ့နဲ့ယဟန်ပြုတ်သွားတာသူသိအံ့ဩတယ်။အံ့ဩတော့ရထပါလာဆိုတဲ့စကားလုံးကနှုတ်ကမချတော့တိုင်းပြည်သားတွေအားလုံးကလည်းပဲရှင်နေကြီးမကြခဏပြောတဲ့စကားဆိုတော့ဓာကြီးဝါနေတယ်။ ဒါနဲ့မင်းရဲ့ဥယျာဉ်ဆောင်ကလည်းပဲအရှင်ရထဘာလာဥယျာဉ်ထဲမှာလာတဲ့သုံးတာလည်းတွေ့ရောဧကနာဓာတုဘိတို့ရှင်မင်းကြီးပြောတဲ့အရှင်ရထဘာလာဆိုတာပဲသိရမယ်ဆိုပြီးတော့ကောရဗျမင်းကြီးကိုတရင်ပို့ပါတယ်ရှင်မင်းကြီးရဲ့ဥယျာဉ်မှာအရှင်ရထဘာလာရှောင်းနေပါပြီဧရကောရဗျမင်းကြီးကလည်းချက်ချင်းပဲရောက်လာပါတယ်ရောက်လာပြီးတော့သူသိကျင်နာကိုချက်ချင်းပဲမင်းလိုက်ပါတယ်အရှင်ဘုရားသောကမှာဒဟန်ကြည့်ကြတယ်ဆိုတာတပိတော်ရဲ့အတိတ်အကြုံအရာတပိတော်ရဲ့အယူအဆအရာတော့အယူအဆဆိုတာကတပိတော်ကိုယ်တိုင်တွေ့ရတဲ့အတိတ်အကြုံအရာတော့ယဟန်ပြုကြတယ်ဆိုတာအကြောင်းလေးပါးကြောင့်ယဟန်ပြုကြတာပါသရထာတိဘောဂညာတိပါရိစုံညီဟိပိရိတော်အချက်တချို့ပုဂ္ဂိုလ်တွေဟာသရကိုမင်းချင်းရောသွားပြီအသက်ကြီးသွားပြီဒီလောကမှာလူအတိုင်းဝိုင်းမှာဘာမှသုံးလို့မရတော့ဘူးအဲ့ဒီလိုအသက်ကြီးသွားလို့ဦးမင်းတော်မှာလူ့ဘဝဒီလောကမှာလူအတိုင်းဝိုင်းမှာဘာမှသုံးမရတော့မှဦးမင်းရဲ့ညာတော့မရသေးတဲ့စီတဲ့ဥစ္စာတွေကြအောင်လည်းမလုပ်နိုင်တော့ဘူး။ရပြီးတဲ့စီတဲ့ဥစ္စာတွေကြီးနေအောင်လည်းမချိုးစားနိုင်တော့ဘူး။ဒါကြောင့်ယဟန်ပြူတာပဲကောင်းပါလေ။ဘုန်းကြီးတို့ကလည်းကောင်းပါလေဆိုပြီးတော့အသက်ကြီးမှပဲအိုခြင်းဆိုတဲ့သဘောတရားသိစက်လို့ယဟန်ပြူကြတာတပည့်တော်တွေ့ပြီးပါလေ။ပုံမှပဲယဟန်ပြူကြရတာဖြစ်ပါလေ။အခုရှင်ဘုရားကအသက်ကလေးကငင်ငင်လေးရှိသေးတယ်။ရကလည်းနူးနေသေးတယ်၊ရုပ်ဆင်းကလည်းပဲအင်မတန်ပြိုမြင့်ပါတယ်။ဆံမင်းလေးကလည်းပဲမင်းနဲ့နေတော့မရှိပါသေးတယ်။အခုလိုငယ်တုံးကျယ်တုံးနုပြိုတုံးမှာဘာဖြစ်လို့ရှင်ပြားကယဟန်ကြည့်ပါတော့လေ။နောက်တစ်ချက်ကတော့ဗျာတိ။လောကမှာတချို့ပုဂ္ဂိုလ်တွေဟာအနာယောဂါတွေနှိမ့်ဆက်လို့ကုမရတဲ့ယောဂါတွေဖြစ်လို့ဒီယောဂါနဲ့တရားမဲ့တူတော့မထူးတော့ပါဘူး။ဘုန်းကြီးတို့နဲ့ပြလိုက်တာကောင်းပါလေဆိုပြီးတော့အနာယောဂါတွေနှိမ့်ဆက်လာတဲ့အခါမှာယဟန်ကြည့်လိုက်ကြတယ်။ယောဂါတွေဘဝနဲ့ကျမ်းမကြီးမကောင်းတဲ့ဘဝနဲ့တော့လူ့ကြောင့်ပါမှနေလဲစီးပွားတို့အောင်ဒီလောကမှာထက်တန်းကြအောင်ဘာမှကြိုးစားနိုင်မှာမဟုတ်တော့ပဲယဟန်ပြူတာပဲဘုန်းကြီးမပြီးအေးနေတာပဲကောင်းတယ်ဆိုပြီးတော့အနာယောဂံနှိမ့်ဆက်တဲ့ပုံစံတွေကလည်းပဲယဟန်ပြူတာပါလေအခုရှင်ဘုရားကကျမ်းမကြီးကအင်မတန်ကောင်းနေတဲ့ပုံစံပဲသူနာတွေလည်းအင်မတန်တက်ကြွနေတဲ့အရွယ်ပဲကျမ်းမကြီးကတော့ကောင်းနေတဲ့အချိန်အနာယောဂံနှိမ့်ဆက်ခြင်းဘာမှမရှိတဲ့အချိန်မှာရှင်ဘုရားကဘာဖြစ်လို့ယဟန်ပြူရတာလဲရန်ကြရဲ့အကြောင်းနှစ်ချက်ရသွားပြီ။တရားပြာတိဘောကလောကမှာသူ့ပုဂ္ဂိုလ်ရာစီဝါရီပြတ်သွားတယ်။ဒီတဲ့ဥစ္စာတွေဆုံးရှုံးသွားတယ်။ဒါကြောင့်ချမ်းသာနေတဲ့ဘဝပြည့်စုံနေတဲ့ဘဝကနေဆင်းရဲပြီးတော့သွားတယ်၊ချွတ်တက်ပြီးတော့သွားတယ်ဆိုတဲ့အခါမှာစိတ်တက်တည်ကြတာလေ။ဒါတော့စီဝါရီနဲ့လမ်းစီဝါလည်းဘယ်လိုမှလွတ်နိုင်တော့မှမဟုတ်တော့ပါဘူး။အထက်ကြီးတဲ့ဆိုတော့သိခါကလည်းအကြမခံနိုင်ဘူး။ပြီးတော့လူပေါ်မှာနေလို့စီဝါရီရင်လုံးတက်အောင်မလုပ်နိုင်တဲ့ဒီလိုတော့မထူးတော့ပါဘူး။ဘုန်းကြီးဝတ်တာပဲကောင်းပါလေ။အဲ့ဒါစီဝတ်တက်ပြီးမှကြာသွားတဲ့ပုဂ္ဂိုလ်ပေါ့လေ။ငကုကလေးကိုယ်ကလည်းပဲစီဝတ်ဥစ္စာချွတ်တဲ့ပုဂ္ဂိုလ်ဘဝမှာဆက်ဆက်ရရချွတ်ချွတ်တဲ့နဲ့မပြည့်စုံတဲ့ပုဂ္ဂိုလ်ကလည်းပဲလူ့ဘဝမှာနေငါဘလုံးမှလည်းချမ်းသာအောင်လုပ်နိုင်မှာမဟုတ်တာ။စီဝတ်တက်အောင်လည်းယာရီတို့အောင်ဆယ်ရနေပြည့်စုံဘာမှမလုပ်နိုင်တော့ဘူး။တကောင်ကျက်တဲ့မျက်နှာလူ့ဘဝမှာနေလည်းပဲမထင်မရှားလေးတွေပဲနေရမှာပဲမထူပါဘူး။ယဟန်ပြူတာပဲကောင်းပါတယ်။ဆိုပြီးတော့ဒီနေ့ရဲ့စီဝတ်ဥစ္စာချွတ်တဲ့ခြင်းကိုအကြောင်းပြုပြီးတော့ယဟန်ပြူတဲ့ပုဂ္ဂိုလ်ဒီလောကမှာရှိပါတယ်။အရှင်မြတ်ကစီးပွားဥစ္စာတွေအမတန်ပြည့်စုံနေတဲ့ပုဂ္ဂိုလ်ပဲဤတဲ့ပါတဲ့စီးပွားဥစ္စာတွေအများကြီးစေမျိုးအပိုင်းဝိုင်းကလည်းပဲချမ်းသာတဲ့အမျိုးရင်းကြီးပဲစေမြတ်ကိုယ်ကလည်းပဲစီးပွားရေးကိုဥဆောင်နေတဲ့ပုဂ္ဂိုလ်ပဲဒါလို့စီးပွားဥစ္စာတွေပြည့်စုံနေတဲ့နဲ့ဘာဖြစ်လို့များအရှင်မြတ်ကယဟန်ကြည့်ပါတာလဲသရဏတိဘောဂညာတိနောက်တစ်ချက်ကတော့လောကမှာတချို့ပုဂ္ဂိုလ်ဟာစေမျိုးတွေပြတ်သွားလို့အနေသေးပါလို့အဖေးသေးပါလို့အကိုသေးပါလို့အမသေးပါလို့အဲ့လိုဒီမိမိရဲ့ချစ်ခင်နဲ့တည်းနဲ့နေရတဲ့စေတီမျိုးတွေပေးဆုံးသွားတဲ့အခါမှာဩလောကကြီးကမှတကောင်ကျက်တမျက်နှာပဲဖြစ်နေပြီအကူရလည်းမရှိတော့ဘူးအတိုင်းဝိုင်းလည်းဘာမှမရှိတော့ဘူးတကောင်ကျက်တမျက်နှာနဲ့ဒီလောကနဲ့မှနေရမယ့်အတူတူဘုန်းကြီးဝင်တောင်လည်းကောင်းပါလေလေဆိုပြီးတော့စေပြက်မျိုးပြက်တဲ့ပုဂ္ဂိုလ်တွေကလည်းပဲသာသနာ့ဘောင်ဝင်ပြီးတော့ယဟန်ပြုတာတပြီးတော့တွေ့နေရပါတယ်အခုရှင်ပြားကတော့အမိဖာလည်းကြည့်ကြည့်ဆုံးဆုံးအဆွေမျိုးလည်းကြည့်ကြည့်ဆုံးဆုံးမေဆွေလည်းပဲကြည့်ပြီးဆုံဆုံချင်ရနေကလည်းပုံများလိုက်တာအဲဒီလိုဆင်းရဲတိုင်းဝိုင်းချင်ရနေပြည့်စုံနေပါရဲ့နဲ့အရှင်ဖျားကဘာဖြစ်လို့ယဟန်ပြူရတာလဲဆိုတော့ကောရဗျမင်းကြီးရဲ့အမြင်မှာတော့ယဟန်ပြူတယ်ဆိုတာပူခြင်းနှိမ့်ဆက်လို့နာခြင်းနှိမ့်ဆက်လို့စီပါဥစ္စာချွတ်တယ်လို့ဆင်းရဲပြက်လို့ဒီလေးချက်ကြောင့်သာယဟန်ပြူရတယ်လို့ယူဆနေပါတယ်သူပြောတဲ့ချက်လေးချက်နဲ့ကြည့်ရမယ်ဆိုရင်တော့ပထမယဟန်ကတော့ဥပေယဟန်ပေါ့ပူလို့လူတိုင်းဝိုင်းမှာသုံးများလို့ပယ်လိုက်တာမို့လို့ပါရန်လို့ခေါ်မလဲ။ဥပေယံ။ကိုယ်ကဘာမှသုံးရတော့သွားတော့ကြောင်းတော့ဆိုပြီးတော့အဲ့ဒါဥပေယံ။နာလို့ဒီလောကမှာဘာမှသုံးမရတယ်လို့နာလို့ယဟန်ဝတ်တဲ့ပုဂ္ဂိုလ်ကြတော့နာပေယံပေါ့။ဒီပါရီပြည့်လို့ဝတ်တဲ့ယဟန်ကတော့ဒီပါရီပြည့်ယဟန်ပေါ့။ဆင်မျိုးတွေပြည့်စီလို့ဝတ်တဲ့ယဟန်ကတော့ဆင်မျိုးပြည့်ယဟန်ပေါ့လေ။အဲ့တော့ဒီလောကမှာဒီလိုယဟန်လေးမျိုးပဲရှိပါတယ်။အရှင်ဘုရားကဒီလေးချက်နဲ့တစ်ချက်မှမကန့်ဘူး။ဘာဖြစ်လို့လဲယဟန်ကြည့်ရတာလဲ။ အဲဒီလိုမျိုးတော့အရှင်လက်ထပ်ပါဠိကပြန်ပြီးတော့ဖြေပါလေ။ညသောပြန်ဟောကြားထားတဲ့တရားအစဉ်ကျုပ်၄ပုဒ်ကိုသဘောကျလွန်းလို့ငါသင်္ကန်းဉာဏ်ပြရခြင်းဖြစ်ပါလေ။ပထမအစဉ်ကျုပ်တရားလေးကတော့ဥပ္ပန္နိယတိလောကောအတုဝေါ။မင်းကြီးလောကကြီးဟာတတဝါအပေါင်းဟာမတည်နေကြဘူးမခိုင်နေကြဘူး။တတဝါတွေဟာကိုယ်နာသေးဆိုတဲ့သဘောတရားရှိကိုအမြဲတမ်းမောင်းနှင်ပို့ဆောင်ခြင်းခံနေရပါတယ်။အဲ့ဒီလိုဟောထားတဲ့မြတ်စွာဘုရားရဲ့အကျဉ်းချုပ်တရားလေးကိုနည်းနည်းနည်းနည်းကျေကျေကျဉ်းကျဉ်းထူးထူးထင်ထင်သိမြင်တဲ့အတွက်ကြောင့်ငါယဟန်ပြုပါခြင်းဖြစ်ပါတယ်။တတဝါတွေဟာမမြဲကြဘူး။အိုနာတေကိုဆောင်ပို့ခြင်းခံနေရတယ်ဆိုတာဘယ်လိုသဘောပါလဲ။တပည့်တော်နားမလည်ဘူးထပ်ရှင်းပြပါဦး။မင်းကြီးအသက်20အဆိတ်အရွယ်တုန်းကရှင်အသက်မြင်အသက်ယထာအသက်ဓာတ်ခုလန်သူအသက်စားတဲ့အသက်ပညာမျိုးစုံကိုမင်းကြီးတက်ကြွခဲ့တယ်။အဲ့ဒီအသက်ပညာမျိုးစုံတွေနဲ့ပေါင်းအားလျုံအားတွေနဲ့စိတ်ကြီးပြင်းမှာစိတ်ရှိတိုင်းဆက်လက်ကျဆန်းနိုင်တဲ့ဆွမ်းအားတွေနဲ့နေနေပြည့်စုံကြတယ်မဟုတ်လား။ပြည့်စုံကြတာပေါ့ဗျာ။အသက်20အဆိတ်ကျော်အဲ့ဒီအချိန်တုန်းကများလောကကြီးမှာငါတကူအကြီးဆုံးလို့ကိုထင်ခဲ့တာ။လောကမှာငါလောက်တကူကြီးတဲ့ပုဂ္ဂိုလ်မရှိတော့ဘူးလို့ကိုတပည့်တော်အထင်ရှားထင်ခဲ့တာပါဗျာ။အခုရောတရားတော်မင်းကြီးအဲ့ဒီတုန်းကလိုပဲစိတ်ကြီးပြင်းမှာစိတ်တိုင်းကြစိတ်ရှိလက်ရှိကျင်းလည်နိုင်တဲ့ဆွမ်းအားတွေ၊လက်ယုံအားတွေရှိပါသေးရဲ့လား။ဒါရှိတော့မလဲခင်ဗျာ။တပည့်တော်အခုအသက်80ကျော်နေပြီ။အဲဒီလုံနိုင်ငံတုန်းကလိုဆွမ်းအားတွေပြန့်နိုင်ဖို့ဆိုတာအသာထားလိုက်ပါဦး။ဒီနေရာမှာ6ရက်ချမယ်ဆိုပြီးတော့6ရက်ကိုချလိုက်တာ၊ဟိုနေရာမှာသွားပြီးတော့ချမိရတာဖြစ်နေတယ်။ကို6ရက်ချခြင်းနဲ့နေရာကိုတော့တည့်တည့်မမမချနိုင်တော့ဘူး။ပုံမင်းသွားတဲ့အတွက်ကြောင့်အဲ့ဒီသဘောကိုယူရပြီးတော့မြတ်စွာဘုရားကတတဝါတွေဟာမခိုင်မြဲကြဘူး။ဘုနာတိတို့ဆောင်ပုခြင်းခံနေရတယ်လို့ဟောကြားတော်မူတာဖြစ်ပါတယ်။အဲ့ဒီတရားကိုသဘောကျတဲ့အတွက်ကြောင့်တတိယလေးရှင်နော်။ဘုနာတိတို့ဆောင်ပုခံနေရတဲ့ဘဝကနေပြုံးမြောက်ခြင်းလို့ယဟန်ပြုပါတယ်။ဒါကခုနပြောခဲ့တဲ့မဖို့ရဖို့ဆိုတဲ့အိဗယ်နဲ့သဘောသွားအဖြစ်အတူတူပါပဲ။အဲ့ဒါဒီနေ့ယဟန်ပြုကြတဲ့ပုဂ္ဂိုလ်တွေရောတရားနာပိဒါများရောမြတ်စွာဘုရားဒီအချင်းချင်းဒေသနာလေးကိုကိုဉာဏ်မီတယ်လို့ကိုအတွေ့အကြုံဘုရားရှိတယ်လို့ကိုဘဝခံစားချက်ရှိတယ်လို့ချက်ထွင်းပြီးတော့ဆင်ခြင်လို့ရပါတယ်တတဝါတွေဟာဥစဉ်တို့တွေဟာအမြဲတမ်းဩနာသိဆိုတဲ့သဘောတရားသုံးမျိုးစီကိုအမြဲတမ်းမောင်းဖို့ခံနေရတဲ့ဘဝဖြစ်ပါတယ်တနည်းပြောလို့ရှိရင်ရှင်းရှင်းလေးပြောရမယ်ဆိုရင်တော့ပေါ့လေတတဝါအာလုဟာသေမင်းစီကိုအမြဲတမ်းသွားမိကြရတဲ့တတဝါတွေကြီးပဲဖြစ်ပါတယ်အချိန်နဲ့အညာပေမင်းစီကိုသွားနေကြတာအခုတရားဟောနေတဲ့ပုဂ္ဂိုလ်ကလည်းတရားဟောရင်းနဲ့ပေမင်းစီသွားနေတာတရားနာနေတဲ့ပုဂ္ဂိုလ်ကလည်းပဲပုဂ္ဂိုလ်တွေကလည်းပဲတရားနာရင်းနဲ့ပေမင်းစီသွားနေတာဒါကမှတော့ပြောချင်မယ်ပေါ့လေယုံသွားတယ်ဆိုလို့ရှိရင်လည်းဘယ်သွားမလို့လဲယုံသွားမလို့ဘယ်သွားမလို့လဲဈေးသွားမလို့ဘယ်သွားမလို့လဲကြောင်းသွားမလို့ဟိုနာလေးသွားမလို့ဒီနာလေးသွားမလို့ဘယ်သွားမလို့ညာသွားမလို့နဲ့မျိုးမျိုးပြောကြပြီလေဓမ္မရှုထောင့်ကကြည့်လိုက်တဲ့အခါကျတော့ပေမင်းစီပဲသွားနေကြတာပါလိုက်ချပြီးသွားမှမဟုတ်ဘူးထိုင်နေရင်လည်းပဲပြင်းပြစီသွားနေတာပဲအိတ်နေရင်လည်းပဲပြင်းပြစီသွားနေတာပဲမတိုက်ရင်နေရင်လည်းပဲပြင်းပြစီသွားနေတာပဲလမ်းလျှောက်တဲ့ခြင်းကတော့ထူးဆန်းစရာမလိုတော့ဘူးတိရိယာမုတ်၄ပါးလုံးမှာတတ္တဝါတွေဟာပြင်းပြစီဖို့ပဲတရွရွနဲ့ချီတက်နေကြတာပါတနည်းကွယ်ပြင်းနေတော့တရက်ကူးလို့ဆိုတဲ့အတိုင်းပဲအမုတ်ကတော့ပြင်းနေတော့တစ်ခါကူးလို့ရှိပါတယ်တစ်ခါဆိုတော့တိတ်မပေါ်လို့တရက်ကူးဆိုတော့ညနေပို့ပြီးတော့သဘာဝကျသွားတယ်။ဒါကြောင့်တနည်းကွယ်သေးနေတော့တရက်ကူ။တနည်းကွယ်တိုင်းတနည်းကွယ်တိုင်းတနည်းဝင်တိုင်းတနည်းဝင်တိုင်းသိဖို့တရက်တရက်နီးလာတယ်။တစ်လကုန်တိုင်းတစ်လကုန်တိုင်းသိဖို့တစ်လနီးလာတယ်။တစ်နှစ်ကုန်တိုင်းတစ်နှစ်ကုန်တိုင်းသိဖို့တစ်နှစ်နီးလာတယ်။နိုင်တိုင်းမိနစ်တိုင်းစက္ကန့်တိုင်းသိမင်းစီကိုပဲတရက်ရွေ့နဲ့ချီတက်နေရခြင်းဖြစ်ပါတယ်။သိမင်းစီတွားနေရတယ်လည်းပြောပြောရှင်းရှင်းဒီဒီနူးနူးချမ်းချမ်းသာသာနဲ့တွားနေရသလားဆိုတော့မဟုတ်ဘူး။ဦးရင်းနဲ့သွားနေရတယ်၊နာရင်းနဲ့သွားနေရတယ်။တနေ့တစ်နေ့ကိုယ်ခန္ဓာကိုယ်ကိုယ်ရုပ်ကိုပြန်ကြည့်ရလို့ရှိရင်ဖြစ်ကတော့မနှစ်ကနဲ့မတူဆိုတဲ့အတိုင်းပါပဲ။မနှစ်ကနဲ့လည်းမတူမနှစ်ကနဲ့လည်းမတူငယ်ငယ်တုန်းကနဲ့ဆိုတော့ပို့ပြီးတော့တောင်းမတူတော့ကိုယ်အိုလာတယ်။အချိန်တိုင်းအိုနေတာပါပဲ။ကိုယ့်ရဲ့ခန္ဓာကိုယ်အခုလောလောဆယ်လက်ကောက်ဝေးလေးဖြစ်ဖြစ်လက်မောင်းလေးဖြစ်ဖြစ်ကန်ကြည့်လိုက်ပေါ့ကိုယ်ငွေလေးတွေ့လိမ့်မယ်။အဲ့ဒီကိုယ်ငွေလေးဟာသရဏီပါပဲ။သီရဏတေဇောလို့ခေါ်ပါတယ်။ခန္ဓာကိုယ်ကိုပုံမင်းရင့်ရော်စီတဲ့အပူဓာတ်ဖြစ်ပါတယ်။ဇရာမီဇရာမီလို့အဝေးကြီးတော်မြင့်တဲ့ကိုကိုကိုစမ်းကြည့်လိုက်လို့တွေ့တဲ့ကိုငွေလေးဟာအဲ့ဒါဇရာမီပဲအချိန်တိုင်းလောင်မြိုက်နေတယ်တစ်ဆက်တည်းနဲ့တစ်ဆက်ကပူပူပြီးတော့အိုမင်းချင်းရောက်ပြီးတော့လာပါတယ်အချိန်တိုင်းအိုနေပေမဲ့သိတော့မထင်ရှားဘူးပေါ့အသက်40ကျော်ပြီဆိုတော့ပိုထင်ရှားလာပြီ50ကျော်ပြီဆိုတော့ပူပြီးတော့ပိုထင်ရှားလာပြီဒါကြောင့်အချိန်တိုင်းပဲကို ပို့ပြီးတော့ပို့ခြင်းဆိုတဲ့စတာကတော့ဓာတိကစလိုက်တာပါပဲပရိဒဏိနေရာကနေပို့ခြင်းကနေပြီးတော့နိုင်ပရိဒဏိနေရာကနေပို့ခြင်းစီကိုမန်းပို့လိုက်တယ်နွားကြောင့်လားကနွားလေးကိုစတဲ့မန်းပို့လိုက်တယ်လို့ပါပဲတတိယအနေနဲ့လည်းပဲသတ္တယုံကိုအပုတ်ခံတဲ့နွားလေးလို့ပါပဲဥစ္စေလိုတတဝါဒီဆိုတာသတ္တယုံကိုပို့တဲ့သတ္တယုံကိုအပုတ်ခံရတဲ့နွားဟာလည်းပဲခြေလန်းတိုင်းခြေလန်းတိုင်းသတ္တခံရကိုနင်းနေလာတယ်ဒီလိုဟာလည်းပဲခြေလမ်းတိုင်းခြေလမ်းတိုင်းစက္ကန့်တိုင်းစက္ကန့်တိုင်းအသက်ခံရဖို့ပြေဖို့နီးနီးလာကြပါတယ်။ပရိသဏိနေရာကနေဥခြင်းစီ၊ဥခြင်းကနေနာခြင်းစီ၊နာခြင်းကနေတည်ခြင်းစီ။တချို့ဆိုရင်ထင်းထင်းရှားရှားတောင်မအိုလိုက်ရဘူး။ထင်းထင်းရှားရှားတောင်မနာလိုက်ရဘူး။ပြေသွားကြရတယ်။ဒါကြောင့်သတ္တဝါမိမိအပါဝင်သတ္တဝါတွေအလုံးကိုဉာဏ်နဲ့ကြည့်လိုက်တော့သိမင်းစီကိုအချိန်တိုင်းတွားနေရတာပါလားလို့မြင်လာတဲ့အတွက်ကြောင့်ဒီလိုသိမင်းရဲ့ကရုဏာကိုအမျိုးခံမှုအစားခံမှုတွားနေရတဲ့ဘဝကနေလွတ်မြောက်ခြင်းလို့ယဟန်ပြုပါတယ်။ဉာဏ်နဲ့သာချက်ထင်ပြီးတော့ကျင့်ကြံဆောင်မှုဆိုရအောင်။ဘူနာတိတုမောင်းနှင်ပုလူတို့မမြဲပါတကား။ဘူနာတိတုမောင်းနှင်ပုလူတို့မမြဲပါတကား။အဲ့ဒီစကားတော့အတန်လို့လောကအနာပိတ်တယ်လို့တတ္တဝါတွေဟာဆောင်းရှောင်းနေသူမရှိဘူးအာကိုရာမရှိဘူးအဲ့ဒီလိုဟောထားတဲ့မြတ်စွာဘုရားတရားဒေသနာတော်လေးကိုသဘောကျလွန်းလို့နှစ်ချိုက်လွန်းလို့ဆောင်းရှောင်းသူမရှိတဲ့ဘဝအာကိုရာမရှိတဲ့ဘဝကနေလွတ်မြောက်ခြင်းလို့ကျွန်ုပ်ယဟန်ကြည့်ပါတယ်တရားတော်မြင်ကြီးရှင်များတတ္တဝါတွေဟာဆောင်းရှောင်းမရှိဘူးပြောတယ်တပည့်တော်တို့မင်းမျိုးမှာတော့စစ်တပ်ဆောင်းရှောင်းသည့်စင်တပ်မြင်းတပ်ယထာတပ်ခြေတင်သက်ဆက်တဲ့အဆောင်ရှောက်တည်ရှိပါတယ်အခြားခြားသောချမ်းသာကြွားတဲ့ပုဂ္ဂိုလ်တွေဆိုရတဲ့ပုဂ္ဂိုလ်တွေမှလည်းပဲသက်ဆိုင်ရာအဆောင်ရှောက်တည်အချမ်းရည်ရှိကြတာပါပဲဒါတော့ရှင်မြတ်ကအဆောင်ရှောက်မရှိဘူးဆိုတော့ဘယ်လိုများနားလည်ရပါမလဲတခါတော့မင်းကြီးတခါတော့မင်းကြီးမှသေလောက်အောင်သေရတော့မယ်လို့ထင်ရလောက်အောင်ဘယ်လိုမှသက်သာရမရနိုင်တဲ့ယောဂဝေဒနာဆွတ်ကပ်ဖူးပါသလားရှင်မြတ်ဆွတ်ကပ်ဖူးပါတယ်အခုလောလောဆယ်လည်းတပြီးတော့မှအနာယောဂကရှိနေပါတယ်ဘလုံးမကုသလို့များတော့တဲ့အနာယောဂကရှိနေပါတယ်။ဒါချင်းအဲ့ဒီအနာယောဂဖြစ်တဲ့အခါမှာဒါကတော့မိမိရဲ့အဆောင်လျှောက်ပြီးစိတ်မျိုးမိတ်ဆွေတွေဆံရံတွေကလာပြီးတော့မကြခင်မှာကောရဗေမိမိပြီးတော့မယ်ဆိုတာသိကြတဲ့အတွက်အတင်မိမိရဲ့ယောဂဝေဒနာတွေကိုဝင်မြှပ်ပြီးတော့ခံစားလို့ရပါရဲ့လား။ဒါမှမဟုတ်အတင်မိမိတူတယ်ပဲယောဂဝေဒနာတွေခံစားရတာပါလား။ရှင်ဗျာတတိယဘေးမှာပပလေဝိုင်းနေတဲ့ပုဂ္ဂိုလ်တွေကတော့ငိုတဲ့သူကငိုအပ်ပြီးတဲ့သူကကြိုးတဲ့သူကကြိုးနေတတိယချင်းယောဂဝေဒနာကိုဝိညာဉ်ခံစားလိုက်ခြင်းပါရဲ့လို့ဘယ်လိုပဲပြောရပါမယ်တကယ်တမ်းကျတော့တတိယရဲ့ယောဂဝေဒနာကိုတတိယတယောက်ခဲပဲတင့်မိခံစားရတာပါဗျာသူတို့ဝိညာဉ်ပြီးတော့မခံစားနိုင်ကြပါဘူးအဲ့ဒီသဘောကြီးညွှန်းပြီးတော့ပဲမြတ်စွာဘုရားရှင်ကတတဝရီဟာဆောက်ရှောက်သူမရှိဘူးအာကိုရာမရှိဘူးလို့ဟောတာတာဖြစ်ပါတယ်ဒီချက်ကလေးကလည်းပဲအမတန်စဉ်းစားစရာကောင်းပါတယ်ဘလောက်ပဲဖြစ်ပါတယ်ဆိုတဲ့ပုံကိုယ်တွေပဲဖြစ်ဖြစ်ဒီစုံတယောက်ဒီမှာပြင်းထန်တဲ့ယောဂဝေဒနာကြီးဆက်ကပ်ပြီးဆိုရင်ခြေလုံးလုံးဆူပြီးတော့အဲ့ဒီယောဂဝေဒနာကိုမျှယူလို့မရပါဘူးဆိုပါတော့ဇနီးမောင်နှံမြောက်သိဖြစ်ကြတယ်ဇနီးကအနာယောဂကြီးဆက်ကပ်ပြီးတော့မကျမ်းမမှာဆန်းဆန်းဖြစ်တဲ့အခါမှာသိဖြစ်ပါတယ်ဆိုတဲ့ခင်မွန်းတွေကသိရဲ့ယောဂဝေဒနာကိုငါမျှပြီးတော့ယူလိုက်ပါမယ်ဆက်ပြီးတော့ခံစားလိုက်ပါမယ်ဆိုလို့ကြားရလားမရပါဘူးခင်မင်းကစကြမ္မာဖြာနာယောဂကြီးဆက်ကပ်ပြီးဆိုတော့လည်းပဲဇနီးကဖြစ်လို့ပါဆိုပြီးတော့ယောဂဝေဒနာတွေကိုဝိညာဉ်ခံစားယူလို့မရပါဘူးဖြစ်တဲ့ယောဂဝေဒနာဆက်ကပ်ခံရတဲ့ကာယကံရှင်ပဲတယောက်တည်းတကူတည်းရှင်းပြီးတော့ခံစားရတာဖြစ်ပါတယ်ဒိဋ္ဌိကဘလောက်ပဲဖြစ်ပါတယ်ပြောပြောခံစားလို့ကုပြီးတော့ခံစားလို့မရပါဘူးကိုယ်ပြီးတော့ခံစားလို့ရမယ်ဆိုတော့ယောဂဝေဒနာဆိုတာဘယ်မှရှိမှတော့မဟုတ်တော့ပါဘူးခုဖြစ်လာတဲ့ယောဂဝေဒနာလေးတွေသဘာဝဖျားတယ်ဆိုရင်ပဲပုံမှန်ဘူးချိန်တဲ့အဖျားက၅ခုလောက်ဒီရီ၅ခုလောက်တက်လာတဲ့ဆင်ကဲစိတ်မျိုး၅ယောက်တယောက်တစ်ခုဒီရီတစ်ခုစီယူလိုက်ဆိုလို့ရှိရင်တယောက်တစ်ခုစီယူလိုက်မယ်ဆိုရင်တော့ဘယ်မှလည်းသိပြီးတော့ဖျားတဲ့သဘောထင်ရှားမှမဟုတ်တော့ပါဘူးနော်ဒါပေမဲ့အဲ့ဒီလိုမရဘူးဒါကတော့နာယောဂစက်ကက်တဲ့ဆိုတာကတော့ထင်ရှားဆုံးဥပမာအနေနဲ့ပြောတာပါအိုရာကလည်းပဲညှာယူလို့မရပါဘူးတခြားတဲ့ရောက်နေတဲ့ရောပိုင်းချပါတဲ့အမေစီကသားတွေကနေပြီးတော့အမေပရီတွေတွေ့နေတာကြည့်မကောင်းပါဘူး။ကဲသား၅ယောက်နည်းနည်းနဲ့နည်းနည်းစီနည်းနည်းစီဒီပရီတွေ့နေတာတွေခွဲယူမယ်ဆိုလို့ရရင်လား။မရဘူး။အဲ့ဒီလိုခွဲယူလို့ရမယ်ဆိုရင်တော့တော်တော်ဟန်ကြမှာပဲနော်။ တော်နေတဲ့ပုဂ္ဂိုလ်ကြီးနည်းနည်းငယ်ငယ်လေးဖြတ်တော်မယ်နော်တရားနည်းနည်းဒီနည်းနည်းဒီလိုက်တော့ဘယ်သူမှလည်းသိပြီးတော့ဟိုတာမသိတာတော့ဘူးပေါ့လေခုတော့အဲ့လိုမရဘူးကိုအိုပြီးကိုတွတ်ပြီဆိုကိုပဲအတွန့်ခံတော့တာပဲပိုတာလည်းဘယ်သူမှဝိညာဉ်ခံစားလို့မရဘူးနာတာလည်းဝိညာဉ်ခံစားလို့မရဘူးသိတာလည်းပဲဝိညာဉ်ခံစားလို့မရဘူးခုပဲသိတော့မယ့်ပုဂ္ဂိုလ်ကမိတ်ဆွေအယောက်နဲ့ဆွေမျိုးအယောက်20လောက်ရှိတယ်ကဲမင်းတို့အယောက်20ပြီးကတယောက်တစ်နှစ်စီပေးပါဆိုပြီးတယောက်တစ်နှစ်စီယူလိုက်မယ်ဆိုတော့နောက်ထပ်အနှစ်နဲ့ဆိုဟိုလူတွေလည်းပဲတစ်နှစ်လေးရောက်သွားရုံနဲ့သူတို့လည်းဘာမှသိမထူဘူးနော်အဲ့လိုရရလားရရင်တော့တော်တော်ဟန်ကြမယ်နော်ဒီကနေ့လေးတွေဟိုလူစီကတလားလောက်ချိလိုက်ဒီလူစီကတစ်နှစ်လောက်ချိလိုက်နဲ့နောက်ဘက်ကျမှပြန်ဆန့်မယ်လို့တော့မလုံးနဲ့ပေါ့လေနော်အဲ့ဒါဘုရားကြီးကနည်းနည်းဒီလူစီကနည်းနည်းယူပြီးတော့မိမိရဲ့စေခြင်းဆိုတဲ့သဘောတရားကိုလည်းပဲဝင်ညှပ်ပြီးလို့မရပါဘူးဒါကအိုနာတွေကတော့အထွတ်အထိပ်နဲ့ပြောတာပေါ့သံဝေဒညာထွတ်ထိတ်နေပြောတာကျန်တဲ့ဘဝဝေဒနာတွေဘဝခံစားချက်တွေကိုလည်းပဲဘယ်သူမှဝိညာဉ်ခံစားလို့မရပါဘူးဖြစ်စဉ်တစ်ခုခုအကြောင်းအရာတစ်ခုခုကြောင့်ကိုယ်မှာဖြစ်ချင်းနေတယ်တောကတွေဖြစ်နေတယ်ဝန်းနေနေတယ်အဲ့ဒီဝေဒနာတွေကိုဘုရားလူကအားပေးရုံနဲ့တက်နိုင်ပါတယ်ကိုယ့်ရဲ့ဝေဒနာတွေကိုယ့်ရဲ့ခံစားချက်တွေကိုဝိညာဉ်ခံစားလို့မရပါဘူးလောကဝဟာရရတာငါဝိညာဉ်ခံစားလိုက်ချင်ပါတယ်ကဲပြောပြပါဦးငါဝိညာဉ်ခံစားပါမယ်လို့သဒ္ဓရတာပြောတာတကယ်တော့ထက်တူထက်မြတ်ဝိညာဉ်ခံစားလို့တော့မရပါဘူးကြောလဲရလို့ဝိညာဉ်တွေပေါ့သွားတယ်ဆိုတာကလည်းကိုယ်ကိုယ်တိုင်ကနှလုံးသွင်းပုံလေးတစ်ချိန်ပြီးပြောင်းလဲသွားလို့ဒါကိုယ်စိတ်ကကိုယ့်ကိုပြန်ဆုံးမလို့ဖြစ်သွားလို့ဒါဝိညာဉ်တွေကျော်သွားတယ်ဖြစ်တာပါသူများကဝိညာဉ်ပြီးယူလိုက်လို့ကျော်သွားတာတော့မဟုတ်ပါဘူးအဲဒီကောင်ဖြစ်ပေါ့လေဘဝဝိညာဉ်တွေဘဝခံစားချက်တွေကိုလည်းဘယ်သူမှဝိညာဉ်ခံစားလို့မရဘူးကိုယ်ကိုယ်တိုင်ပဲခံစားရတယ်ဒါကိုယ်ကတည်ကျုံနဲ့တည်တည်ထက်ထက်လေးလေးနဲ့စဉ်းစားရပါမယ်အမတန်ကောင်းတဲ့တရားလေးပါအဲ့ရဆိုလိုက်ပါဆောင်းလျှောက်သူမဲ့ကိုရာမဲ့အာလွဲ့လှချေပါတကားဆောင်းလျှောက်သူမဲ့ကိုရာမဲ့အာလွဲ့လှချေပါတကားဒီစံပုဂ္ဂိုလ်ကကြည်ပြီးတော့ရှင်မဟာစီဆရာတော်ဘုရားကြီးရဲ့စံပုဂ္ဂိုလ်ဖြစ်ပါတယ်တက္ကသရဲ့ပါဠိတော်ကိုခြေခံပြီးကြီးရတာအမတန်ကိုဩဇာကုန်မြောက်ပါတယ်အဝေကလည်းအမတန်ရဖို့ကောင်းပါလေ။သက္ကလုံကြီးတွေကလည်းဘလောက်နှားထားတော့ဆောင်းလျှောက်သူမဲဆောင်းလျှောက်မဲတွေလည်းမရှိဘူး။ကိုရမဲတဲ့အာကိုရလည်းမရှိဘူး။အာနွယ်လှကြည့်ပါတကား။ဩသတ္တဝါတွေကိုပါဝင်သတ္တဝါတွေအကုန်လုံးဟာကိုကိုကငါတော့အားရှိတဲ့သူလေဘလို့ပဲဝင်ကြောကြတကယ်တော့အာနွယ်တဲ့သူတွေကြည့်ပါပဲနော်။အမျိုးသမီးတွေမှအာနွယ်တဲ့သူတွေမဟုတ်ပါဘူး။အမျိုးသားတွေအားလုံးလည်းပဲအာနွယ်တဲ့သူတွေကြည့်ပါပဲနော်။ဒါကြောင့်ယောက်ျားလေးတွေမျက်ရည်ကျလို့ရှိရင်လည်းမကြည့်ရတဲ့နဲ့နော်။ဘာလို့သတို့လဲအားနွယ်တဲ့ယောက်ျားသားတွေပဲလေ။လက်ဆောင်ပြားကဟောထားပြီးတဲ့ဆန်းချောက်သူမဲ၊ကိုရမဲ၊အားနွယ်လှချေပါတကား။ဒီတရားချင်းတို့လေးပုံကတရားနာတဲ့တပံသူတော်ကောင်းတို့ရအောင်ချက်ထားရမယ်။ချက်ထားပြီးတော့ကြာခဏဆင်းရင်းပြီးတော့သံဝေဒဉာဏ်သွင်းရမယ်။သံဝေဒဉာဏ်အားကောင်းမှလည်းပဲဒါနတိလကမထဝိပဒနာကုသိုလ်အလုပ်တွေကိုအရှင်ဟုံကောင်းကောင်းအင်းအားပါပါဆွံ့ယူကြည့်ကြည့်နဲ့အားထုတ်ဖြစ်ပါတယ်။ဒါတော့ယဟန်ပြည့်ချင်းရဲ့မှန်ကန်ရွေတဲ့နှစ်ချက်ရသွားပြီနောက်တရိယများကိုချက်ကတော့အတ္တကောလောကသဗ္ဗံဘာဟာယကမဏိယံတတဝရီဟာကိုယ်ပိုင်ဥစ္စာမရှိဘူးဒီမှာရှိတဲ့ပစ္စည်းဥစ္စာတွေအကုန်လုံးကိုစွန့်ပြီးတော့သွားရတာပဲသက်သာချင်းကအဲ့ဒီလိုဟောကြားထားပါတယ်အဲ့ဒီတရားဒေသနာလေးကိုကြိုက်လွန်းလို့နှစ်ချက်လွန်းလို့သဘောပေါက်လွန်းလို့အကျဉ်းတော့ယဟန်ပြုအခြင်းဖြစ်ပါတယ်ဒါကတော့မြင်ကြီးဒီတော့ကောရဗျမင်းကြီးကတိတ်နားမလဲဦးရှင်ဗျာ။တပည့်တော်တို့မင်းမင်းတို့ဒီမှာဆိုရင်လည်းပဲဒီပေါ်မှာရှိတဲ့ပစ္စည်းဥစ္စာတွေကောမြေအောက်မှာမြှုပ်ထားတဲ့ပစ္စည်းဥစ္စာတွေကောအများကြီးရှိပါလေ။လောကမှာလည်းပဲမြေပေါ်မြောက်ပစ္စည်းဥစ္စာယတနာတွေချမ်းသာကျယ်ဝတဲ့ပုံစံတွေအများကြီးရှိပါလေ။ကိုယ်ပိုင်ဥစ္စာတွေအများကြီးရှိကြပါလေ။အခုကိုယ်ပိုင်ဥစ္စာမရှိဘူး။တတဝရီကကိုယ်ပိုင်ဥစ္စာမရှိဘူးဆိုတော့ဘယ်လိုသဘောပါလဲ။ဒါကတော့မင်းကြီးအခုဒါကတော့မင်းကြီးမှာရှိနေတဲ့ပစ္စည်းဥစ္စာတွေကိုနဘဝကြည့်ယူသွားလို့ရရလားနဘဝသွားတဲ့အခါမှာအရင်ဘဝအခုရှင်မြန်ဘဝမှာချမ်းသာတယ်လို့ပဲနဘဝမှာလည်းပဲဒီတိုင်းပဲမင်းစည်းစိမ်နေနဲ့ချမ်းသာကြွယ်ဝမယ်လို့သင်္မင်းကြီးယုံကြည်ပါသလားဒါမှမဟုတ်သင်္မင်းကြီးရဲ့ပြုထားတဲ့ကုသိုလ်ကံအကုသိုလ်ကံအားလျော့စွာဘဝတစ်ခုခုကိုလာရောက်ရမှာပါလားရှင်ဗျာတပည့်တော်သေသွားလို့ရှိရင်တပည့်တော်ပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုကြံရစ်ခဲ့တဲ့ပုဂ္ဂိုလ်တွေကသာသုံးဆောင်ခံစားကြမှာပါနဘဝတိယူသွားပြီးတော့တပိတော်ဒီမင်းစည်းစိမ်တွေကိုခံစားလို့မရပါဘူး။အမှန်စင်းစစ်တာတပိတော်ပြုထားတဲ့ကုသိုလ်ကံအကုသိုလ်ကံအားလျော်စွာပဲတပိတော်ဘဝတစ်ခုခုကိုလမ်းရောက်ရမှာပါဗျာ။ဒါကြတော့မိမိအဲ့ဒီသဘောကိုရည်ရွယ်ပြီးတော့မြတ်စွာဘုရားရှင်ကတတဝရီဟာကိုယ်ပိုင်ဥစ္စာမရှိကြဘူး။ အားလုံးကိုပဲဆွံ့ပြီးတော့သွားကြရတယ်လို့ဟောကြားထားခြင်းဖြစ်ပါတယ်ဒီသဘောလေးကိုလည်းပဲကြည်ကြံ့ကြံ့လေးလေးနက်နက်စဉ်းစားဖို့လိုအပ်ပါတယ်သူတိုင်းတိုင်းနဲ့ပြီးတော့လူတိုင်းမှာဒီစီဥစ္စာဆိုတာပိုင်ဆိုင်ကြတာကြီးပါပဲဒါပေမဲ့ဆိုင်တာဆိုင်နေမပိုင်ဘူးကိုယ်မှရှိတိုင်းလည်းပဲကိုယ်ပိုင်တာတော့မဟုတ်သေးဘူးကိုယ်လောလောဆယ်သုံးဆွဲနေတဲ့အခိုက်အတန့်လေးမှာပဲသုံးဆွဲနေတဲ့ပစ္စည်းကိုပိုင်ရတာပါအခုတရားနာပေးတယ်နော်ကိုယ်အိမ်မှာဆိုလို့ရှိရင်လည်းပစ္စည်းတွေအများကြီးရှိမှာပဲပေါ့ဒါပေမဲ့အဲ့ဒီပစ္စည်းတွေကိုကိုယ်လောလောဆယ်သုံးဆောင်ခံစားခွင့်မရှိတဲ့အကြောင်းကိုယ်ပိုင်တယ်လို့ပြောလို့မရဘူးကိုယ်မှခံစားနေတာမှမဟုတ်တာအဲ့တော့ကိုယ်မပိုင်ဘူးကိုယ်ပိုင်မှလည်းဆိုတဲ့ပစ္စည်းဥစ္စာတွေကလည်းယန္တိမျိုး၅ပါးကမျက်ချက်ဖြစ်စည်းသွားပြီဆိုလို့ရှိရင်လည်းပဲလည်းလို့ဆုံးရှုံးရအောင်ပဲဒါကယန္တိမျိုး၅ပါးဖြစ်စည်းတဲ့ဆိုတော့ပစ္စည်းဥစ္စာကကိုယ့်ကိုစွန့်သွားတာပေါ့လေပစ္စည်းဥစ္စာတွေတော့ဒါကြမစီပဲနဲ့ပြည်ပြည်ဆုံးဆုံးရှိနေပါလေဒါပေမဲ့ကိုကအသက်ဆုံးရှုံးသွားမယ်ပြေးသွားမယ်ဆိုလို့ရှိရင်ကိုကပစ္စည်းကိုစွန့်ထားခဲ့ရတယ်ပြီးတော့ကိုပိုင်နေဆိုတာမရှိဘူးထိုင်တယ်လို့လူလေးပဲရှိပါတယ်ဒီဘက်မှာရှိနေတဲ့ပစ္စည်းဥစ္စာတွေကိုနောက်ဘက်ထိဒီတိုင်းပဲတောင်းလိုက်အဖြစ်လိုက်ပြီးယူသွားလို့လည်းမရဘူးယူသွားလို့မရတာကိုရတယ်လို့ယူဆပြီးဆွဲလန်းနေတဲ့ပုံစံတွေကတော့ဥစ္စာဆောင်လို့တိုက်ဆောင်လို့ဒါတွေဖြစ်တာပါပဲဥစ္စာဆောင်လို့တိုက်ဆောင်လို့တိုင်နိုင်ရှင်လို့ဆိုရင်လည်းသိအထင်မကြီးနဲ့အဲဒီလိုနဲ့ကစိတ်ဓာတ်ပုံမှန်ဝင်နေတဲ့ပုံစံတွေပဲကိုပြည်ပြုံးစားဆွဲပြီးတော့ဖြစ်နေကြတာကိုရင်မကညှုပ်နှံရတဲ့ရှင်ဦးမွေဝေးကိုစောင့်ရှောက်ပြီးတော့နေရတာကိုဥစ္စာဆောင်လို့ခေါ်တာသူကတိုက်ကလာတယ်ဆိုရင်လည်းဂုံယူတတ်တဲ့လူကရှိသေးတာပေါ့နော်သူကတိုက်ကလာတာလေတိုက်ကညာတိုက်ကနော်အဲ့ဒါဂုံယူရံမဟုတ်စိတ်ဓာတ်ဝါလာတာလို့ပြောနေရတယ်အတူတူပဲအဲ့ဒါကိုပြည်ပြုံးဥစ္စာကိုဆွဲလန်းပြီးတော့ကိုကသိသိစူးစမ်းထားပေမဲ့ကိုသိသွားလို့ရှိရင်ကိုတော့မပါဘူးပါအောင်ဆိုပြီးတော့ခုနဲ့ဆွဲလိုက်နေတယ်တော့လည်းပဲအပယ်လေးပုံသာပေါ်နေပဲအဲ့ဒီပစ္စည်းတွေဆောင်ရှောက်နေရတော့တာပဲအဲ့ဒါပစ္စည်းဥစ္စာဆိုတာကိုယ်တော့မပါဘူးဒါနဒီပစ္စည်းတွေဆွဲလို့လှူဒန်းပြီးတော့ဒါနပြီးမှကိုယ်တော့ပါတယ်လို့ပြောလို့ရှိတယ်ကိုယ်တော့အကုသိုလ်ကံရှုထောင်းကမ္မတက္ကတဉာဏ်ရှုထောင်းကံကြည့်ရင်တော့မှန်ပါတယ်အဲ့ဒီတိုင်းပဲနှလုံးသွင်းပြီးတော့လည်းပဲဒီမန်ဆန်တဲ့ပစ္စည်းဥစ္စာတွေကိုဆွဲလို့ပြီးတော့ဒါနကောင်းမှုဖြစ်နေတယ်တမလုံးဘဝကိုယူသွားရမှာပါပဲဒါပေမဲ့ဘဝလွတ်မြောက်ပြီးရှုထောင်းကံကြည့်လိုက်တဲ့အခါကျတော့ဒီပစ္စည်းဥစ္စာတွေကိုရှင်းပြပြီးတော့ရထားတဲ့အဲ့ဒီဒါနကုသိုလ်ကလည်းအကျိုးပြီးတော့ဘာတွေပေးမှလဲဆိုတော့ဒီဘဝကိုရထားတဲ့ပစ္စည်းဥစ္စာမျိုးပဲပေးမှာပါပဲ။ရှင်ရင်ငွေတွေတောက်တာမရမရီပစ္စည်းတွေနဲ့အတုံးဆောင်အာယုံကမ္မဂုဏ်တွေ၊ဓာရီဝါနာတွေ၊အချမ်းရံတွေစသဖြင့်ပြချက်ဒီဘဝမှာကိုယ်ပဲဥစ္စာမဟုတ်ဘူး၊သိရင်စွန့်ထားခဲ့ရမှာပဲလို့ကိုယ်နှလုံးသွင်းထားခဲ့တဲ့အရာတွေပဲအဲ့ဒီကုသိုလ်တွေကပြန်ပေးမှာပါပဲ။နောက်ဘဝပါတယ်ဆိုပြီးတော့ယူသွားလိုက်တဲ့အဲ့ဒီဒါနကုသိုလ်ကအကျိုးပေးလိုက်တဲ့ပစ္စည်းတွေကလည်းပဲအဲ့ဒီနောက်ဘက်ကျတော့ဒီဘက်ပုံစံမျိုးပြန်ဖြစ်ပြီးတော့ပြန်နှလုံးသွင်းလိုက်တဲ့အခါကျတော့အော်ဒီပစ္စည်းတွေကတည်ရင်မပါဘူးဆိုပြီးတော့ပြန်မဖြစ်သွားဘူးလားဖြစ်သွားတာပါနောက်ဘက်ပါပါတယ်ဆိုတဲ့ဒါနရဲ့အကျိုးဆက်တွေကလည်းနောက်ဘက်မပါမဲ့ဟာတွေနဲ့ပြန်အကျိုးပေးမှာပါပဲနောက်ဘက်အတွက်ဒါနကုသိုလ်ယူပါတယ်ဆိုတာကလည်းပဲသံဃာချင်းလည်းရှိတော့ငါကြည့်မယ်ဆိုရင်တော့ကောင်းပြီမဲ့ဘဝလွတ်မြောက်ရေးရှိတော့ငါကြည့်လိုက်မယ်ဆိုရင်တော့ချူမချနာပါပဲဒီဘက်မှလည်းပဲကိုယ်ပိုင်ဥစ္စာမဟုတ်ဘူးကိုယ်ပဲဥစ္စာမဟုတ်ဘူးဆိုပြီးတော့ကိုယ်ပဲဥစ္စာဖြစ်နေကုသိုလ်တွေပြုပြီးတော့ယူသွားကြတယ်လည်းနောက်ဘဝအကျိုးပြီးတော့လည်းပဲဒီဘဝနဲ့အလားတူကိုယ်ပဲဥစ္စာမဟုတ်တာတွေပဲပြန်ပြီးမှဆိုတော့နောက်ဘဝယူသွားတဲ့ဟာတွေကလည်းတကယ်တော့ကိုယ်ပဲဥစ္စာမဟုတ်ပါဘူး။ဒါကဘဝလွတ်မြောက်ရေးရှိတော့ငါပြောတာနော်။ဒါနကုသိုလ်တွေဒီလကုသိုလ်တွေကနောက်ဘဝမပါဘူးလို့ဆိုလိုတာမဟုတ်ပါဘူး။အဲ့ဒါနောက်ဘဝမှာအကျိုးပေးမယ့်အရာတွေကလည်းခုနောက်ထပ်ဘဝတွေကိုမပါမဲ့အကျိုးတွေဒီပဲပြန်ဖြစ်နေတော့ဘာမှလွန်လောက်ကြမရှိတော့ပါဘူး။ဆုံးထားခဲ့ပြီးတော့ဘဝဘာမှမဖြစ်ရဘူးဆိုတော့လည်းအကောင်သာခုတော့မဟုတ်ဘူးတပ်ပံဘာဟာယကမဏီယံအလုံးကိုဆုံးပြီးတော့သွားရအောင်ပဲခြံထားရခဲ့ပြီးတော့သွားရအောင်ပဲခြံရုံနဲ့ခြံထားခဲ့ရရင်တော့ကောင်းတာပဲမသွားရတော့ဘူးဆိုတော့ဘဝတတိထမ်းမဖြစ်တော့မအိုရမနာရမသိရအင်မတန်ဤချမ်းမှာပေါ့အခုတော့ဆုံးသွားပြီးတော့ဒီဘဝကပစ္စည်းဥစ္စာတွေဆုံးထားပြီးမှနောက်ဘဝတစ်ခုကိုသွားရအောင်ပဲဆိုတော့ဒါမကောင်းဘူးကုသိုလ်ရှိရင်ဆိုတော့လည်းကောင်းရသူကြီးရောက်ချင်အောင်သွားရအောင်မှာပါပဲဒါတော့ကောင်းရရောက်တဲ့ဆိုတာလေဒုက္ခဘဝတွေနဲ့နှိုင်းရှင်နေတာလူချမ်းသာနတ်ချမ်းသာလို့ဘယ်ရဲ့တည်းအပဲဆင်းရဲနဲ့နှိုင်းရှင်ပြီးတော့ချမ်းသာလို့ပြောရပေမယ့်နိဗ္ဗာန်ချမ်းသာနဲ့ရှင်ရဲတော့သူကချမ်းသာမဟုတ်တော့ဘူးပစ္စည်းဥစ္စာအလုံးကိုယ်ပိုင်လို့ယူဆထားတဲ့အရာတွေအလုံးကိုစွန့်ပြီးတော့တွားရတဲ့ဘဝတစ်ခုခုကိုတွားရတဲ့အဖြစ်မျိုးကနေလုံရဖို့လည်းပဲယဟန်ပြုကြရတယ်ယဟန်ကဖြစ်သွားပြီအသင်္ကတနိဗ္ဗာန်ကြီးကိုမျက်မှောက်ပြုသွားပြီအသင်္ကတနိဗ္ဗာန်ဆိုတဲ့ပစ္စည်းဥစ္စာကြီးကိုကိုယ်ပိုင်ဖြစ်နေရသွားပြီဆိုတော့အဲ့ဒီကိုယ်ပိုင်ဥစ္စာကြီးကစွန့်ထားရခဲ့ပြန်မလို့တော့ပါဘူးခြံထားရခဲ့ပြန်မလို့တော့ဘူးသောတာပန်ဖြစ်နေနိဗ္ဗာန်ရရင်တော့ခြံထားရခဲ့ရအောင်မယ်သက္ကရာဂံဖြစ်နေနိဗ္ဗာန်ရရင်လည်းခြံထားရခဲ့ရအောင်မှာပဲအနာဂံဖြစ်နေနိဗ္ဗာန်ကိုရထားရင်လည်းအဲ့ဒီနိဗ္ဗာန်ခြံထားရခဲ့ရအောင်မှာပဲသိသွားလို့ရှိရင်နောက်ဝကြရင်အနာဂံဖြစ်ကနေရှင်းပြီးတော့အဲ့ဒါမှသက္ကရာကဘုဒ္ဓရှင်ဖြစ်သွားတယ်လို့ဆိုလိုတာမဟုတ်ဘူးနော်။နိဗ္ဗာန်ကိုအပိုင်မရသေးဘူးလို့ဆိုလိုတာ။ယဟန်ကဖြစ်သွားပြီဆိုရင်တော့ဘယ်ဘဝမှလာရ